Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ25ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးရီပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားအပြစ်ခတ်ရဲ့စိတ်သဘောတူညီချက်9နှစ်သဘောတူညီချက်ကနေ9နှစ်ကြာဖြစ်နေတဲ့ပြည်ရင်းစစ်ဆုံးသက်ရေးကိုဥတီစေမလားဆိုတဲ့ပေါ်သမတ်အဝါမကပုတ်ထုံးနေမှာသတိပေးပြောကြားလိုက်ပါတယ်လစ်လပ်သွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးခန့်အပ်နိုင်ဖို့သမတ်အဝါမနဲ့ဒီမိုကရက်တစ်ပါတီဝင်တွေစီစဉ်နေကြပါတယ်မြန်မာနိုင်ငံဟာအာရှတိုက်အတွင်းက15နိုင်ငံထဲမှာဒုတိယအဆင့်ရဲ့ဆုံးနိုင်ငံဖြစ်တယ်လို့ Asia Ranking အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးမှာခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းလွှာတွေထဲမှာဆိုရင်တော့
Amnesty International is concerned about the continuing detention of
ကမ္ဘာ့လူငင်းချမ်းသာ권အဖွဲ့ Amnesty International အဖွဲ့ကြီးက Mr. T. Kuma ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့မကြခင်တက်တန်းကုံဆုံးတော့မဲ့အစိုးရလက်ထက်2015ခုနှစ်အတွင်းမှာလူခွင့်ရေးတိုးတက်မှုတွေမရှိခဲ့တဲ့အကြောင်း AI အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ပြပူထားတဲ့သတင်းလောင်မှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပြီးတော့အစိုးရအာဏာလွှဲပြောင်းရေးအဆင်ပြေချောမွေ့မှုရှိနေတဲ့အကြောင်း NLD ပါတီကပြောဆိုလိုက်တဲ့ဆိုတဲ့သတင်းပြီးတော့ပကံဖျားပြည်စီရန်ပေါ်မှာလူတွေတက်ခွင့်မပေးဘူးလို့ရင်ကျေးမှုဝန်ကြီးဌာနကနေကြေညာခဲ့ပြီးတဲ့နောက်အခုအဲ့ဒီကြေညာချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်တယ်ဆိုတဲ့သတင်းလွှာထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့နေထိုင်ခွင့်တက်တန်းတိုးမှုအခြေအနေစတာတွေကိုနားဆင်ရမှာမယ်နောက်ပိုင်းမှာဆိုရင်လည်းအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုစောဝင်းနိုင်တဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံအတွင်းဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေအတွက်မကြခင်အသက်ဝင်တော့မယ့်အပြစ်ခတ်ရဲ့ဆေးရီးသဘောတူညီချက်ကစီးရီးယားရဲ့9နှစ်ကြာပြည်တွင်းစစ်အဆုံးသတ်စေရေးကိုဥတီစေမဲ့ညဉ့်ညိုင်းဆွေးနွေးပွဲဖြစ်လာမလားဆိုတဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားကဗုဒ္ဓဟူးနေ့မှာသတိထားပြောကြားလိုက်ပါတယ်။အဲဒီကိစ္စနဲ့ပတ်သက်လို့မျှော်လင့်ချက်ဒီကြီးကြီးမားမားမှထားမိဖို့သတိထားနေကြောင်းမြေပြင်မှာလက်တွေ့အခြေအနေတွေဟာခက်ခဲရှုပ်ထွေးကြောင်းအင်ဗျူရောမှာဂျော်ဒန်ပြင်အဗ်ဒူလာဒူးနဲ့တွေ့ဆုံပြီးသမ္မတအိုဘားမားကပြောကြားလိုက်တာပါ။စနေနေ့ကစတင်စနေနေ့မှာစတင်အကြုံးဝင်မဲ့စီးရီးယားပြစ်ခတ်ရဲ့ဆေးရီးသဘောတူညီချက်ကိုသမ္မတဥဘာမားနဲ့ရုရှားသမ္မတဗလာဒီမီပူတင်တို့အခုသတင်းပအစောပိုင်းကရရှိလိုက်ကြတာဖြစ်ပါတယ်။ဒါပေမဲ့ IS အစ္စလာမ်ဆွေးနွေးကြွအဖွဲ့နဲ့စီးရီးယားနိုင်ငံအတွင်းကအယ်ခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်နူဆရာတပ်ဦးတို့အပေါ်ပြုလုပ်နေတဲ့ထိုးစစ်တွေကိုတော့ဆက်လက်ခွင့်ပြုထားပါတယ်။စစ်ဘေးဒဏ်ခံရတဲ့စီးရီးယားနိုင်ငံတို့အပြစ်ခတ်ရဲ့ဆေးရီးသဘောတူညီချက်အပေါ်သူ့အနေနဲ့သဘောတူညီကြောင်းစီးရီးယားသမ္မတဘရှားအယ်အာဆတ်ကလည်းပြောထားပြီးဖြစ်ပါတယ်။ဒီတော့တွင်စီးရီးယားနိုင်ငံတော်မှာဖြစ်နေတဲ့တင်းမာမှုတွေကိုအဆုံးသတ်စေရေးအတွက်တနင်္ဂနွေနေ့မှာစတင်နေမဲ့အပြစ်ခတ်ရဆေးရီးသဘောတူညီချက်ကအချင်းချင်းဖြစ်မသွားစေသင့်ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဌာနအကြီးအကဲစတီဖန်အိုဘရိုင်းယန်ကပြောပါတယ
်။ Republican Party ကိုစားပြုသမ္မတလောင်းတွေပြီးခဲ့တဲ့အင်္ဂါနေ့ Nevada မှာကျင်းပတဲ့အကြိုမဲပေးပွဲမှာ Donald Trump ကအကြိုမဲပေးပွဲ၄ပွဲမှာတက်ပြတ်မြောက်နိုင်ရလိုက်တယ်လို့ထိတ်ဆုံးကပြင်းနေတဲ့သူတွေလာမဲ့သတင်းပတ်သည်ပြည်နယ်ပေါင်းတဒါဇင်ကျော်ကမဲပေးကြမယ် Super Tuesday အကြိုမဲပေးပွဲမှာအနေထားကတိတ်ဆိတ်ပူစရာမလိုတော့ပါဘူး New Hampshire နဲ့ South Carolina ပြည်နယ်တွေမှာကျင်းပတဲ့အကြိုမဲပေးပွဲတွေမှာပထမရခဲ့တာမို့ဒီပြည်နယ်နှစ်ခုမှမနိုင်တဲ့သူဟာ Republican Party ကိုစားပြုသမ္မတလောင်းဖြစ်မလာနိုင်ပါဘူးအခုလိုလားလာကောင်းနေပေမဲ့ Republican Party ကဝင်ပြိုင်နေတဲ့ကိုယ်စားလှယ်လောင်း9ဦးတောင်ရှိနေတာမို့စိတ်ချရတဲ့ဘိုင်းတော့မရှိသေးပါဘူး Donald Trump ကအခုထိတော့2ဦးချင်းစီရှင်ပြိုင်နေဖြစ်စေ3ယောက်ပြိုင်နေဖြစ်စေမဲအားလုံးရဲ့35 40 45ရာခိုင်နှုန်းဒါမှမဟုတ်ရာနှုန်း50လောက်တော့ပုံမှန်ရနေတာမို့အခုချိန်ထိတော့တဲတဲကွဲကွဲမသိနိုင်သေးဘူးလို့ Rothenberg နဲ့ Gonzalez နိုင်ငံရေးစာဆောင်ထုတ်ဝေသူ Stott Rothenberg ကသုံးသပ်ပါတယ
်မကြာမီကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Antonin Scalia ရဲ့လစ်လက်တဲ့နေရာကိုအစာထုတ်ခန့်အနိုင်ဖို့သမ္မတဘာရက်အိုဘားမားနဲ့အထက်လွှတ်တော်ကဒီမိုကရက်တစ်ပါတီဝင်တွေကဆက်လက်လှုံ့ဆော်သွားမယ်လို့အလေးနဲ့ပြောကြားခဲ့ကြပါတယ်။ဒါဟာဒီနေ့အတွင်းနိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာမှာအစာထုတ်ခန့်အပ်ဖို့အမည်တင်သင့်မဲ့သူကအထက်လွှတ်တော် Republican Party တွေကလက်မခံနိုင်ကြောင်းတရားအကြံပြောကြားပြီးတရားအကြံမှာအခုလိုပြောကြားလိုက်တာပါ။သမ္မတအနေနဲ့တရားရုံးချုပ်မှာလစ်လက်တဲ့နေရာရှိရင်အမည်တင်သွင်း권ရှိတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားပြီးအထက်လွှတ်တော်အနေနဲ့လည်းဖွဲ့စည်းပုံအရအကြံပေး ခွင့်ပြုခြင်းတို့ကိုပြုလုပ်နိုင်ခွင့်ရှိတဲ့အတွက်သူ့အနေနဲ့သူ့တာဝန်ကိုလုပ်ဆောင်မှာဖြစ်တယ်လို့သမ္မတဩဘားမားကပြောကြားခဲ့ပါတယ်သမ္မတဩဘားမားမစ္စတာဩဘားမားကတော့တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းမဲ့ပုဂ္ဂိုလ်ဟာအမေရိကန်နိုင်ငံသားတွေရဲ့နေ့စဉ်ဘဝအပေါ်ထိရောက်မှုရှိစေမဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေကိုနားလည်သဘောပေါက်သူဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ
်ကျူဘာကဂွန်တာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်စစ်အချင်းစခန်းကိုပိတ်ပစ်ပြီးဖန်စီထားသူတချို့ကိုအမေရိကန်နိုင်ငံထဲမှာရှိအချင်းတောင်နေစီကိုပို့မပေးနိုင်အောင်သမ္မတဘဲရက်အိုဘားမားကိုဥပဒေချောင်းကနေတားဆီးဖို့အတွက်အောက်လွှတ်တော်က Republican အမတ်တွေပြင်ဆင်နေကြပါတယ်။ဒီအချင်းစခန်းဆက်ပြီးဖွင့်တားနိုင်ရေးအတွက်တရားရည်ရာစင်ခေါ်ဖို့လွှတ်တော်အမတ်တွေပြင်နေကြတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကဗိုလ်တော်ဖူးနေမှာသတင်းတောက်တွေကိုပြောပါတယ်။သမ္မတအိုဘားမားရဲ့အစီအစဉ်နဲ့ကွန်ဂရက်စ်လွှတ်တော်မှာပိတ်ဆို့တားဆီးနိုင်ဖို့လွှတ်တော်မတ်တွေကမဲပေးကြမှာဖြစ်တယ်လို့သမ္မတရဲ့ဗီဒိုအာဏာသုံးပယ်ချမှုကိုကန့်ကွက်နိုင်တဲ့မဲလဲအလုံးလောက်ရှိတယ်လို့ဆိုပါတယ်။ဂွန်တာနာမိုကအကြံသား60တယောက်ထဲမှာအကြံပြင်35အလောက်ကိုတခြားနိုင်ငံတွေစီပို့ပေးပြီးကြံချင်းသားတွေကိုအမေရိကန်နိုင်ငံတွေကအကြံစခန်းတွေစီပို့ပေးမှာဖြစ်ကြောင်းအင်ကာနေမှာပဲသူ့အစီအစဉ်ကိုသမ္မတအိုဘားမားကချပြခဲ့တာပါ။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာရှတိုက်ရဲ့အစင်းရဲဆုံးနဲ့အချမ်းသာဆုံးနိုင်ငံတွေနဲ့လူတွေရဲ့စီးရင်တွေကိုနှစ်ဆင့်ထုတ်ပြန်လေးရှိတဲ့ Asian Ranking Internet ဆာမျက်နှာကနေ2015ခုနှစ်အာရှတိုက်ရဲ့အစင်းရဲဆုံး15နိုင်ငံစီးရင်ကိုထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကနံပါတ်1နေရာမှာရှိနေတာဖြစ်ပါတယ်နိုင်ငံအလိုက်လူတဦးချင်းစီရဲ့တနစ်စာဝန်ငွေအပေါ်အခြေခံပြီးတွက်ထားတဲ့ဒီစီးရင်အရာမြန်မာနိုင်ငံမှာလူတဦးချင်းစီရဲ့တနစ်စာဝန်ငွေဟာအမေရိကန်ဒေါ်လာ1,912ဒေါ်လာရှိတယ်လို့ဖော်ပြထားပါတယ်လျံဆက်ပြိုးရင်းနဲ့နိုင်ငံခြားတင်ပို့မှုအပေါ်အဓိကထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုအာရှရဲ့ဒုတိယအချင်းရဲ့ဆုံးနိုင်ငံဖြစ်လာရခြင်းမှာအစိုးရတာဝန်ရှိသူတွေရဲ့စီးပွားရေးဆိုင်ရာလွှဲမှားတဲ့စီမံခန့်ခွဲမှုတွေကအကြောင်းရင်းတွေကတခုဖြစ်တယ်လို့ Asian Ranking ကထောက်ပြထားပါတယ်အနေဆုံးကတော့ Afghanistan နိုင်ငံဖြစ်ပြီးလူတူးချင်းရဲ့တနစ်စာဝင်ငွေဟာ American Dollar 1,189 ဒေါ်လာရှိတာဖြစ်ပါတယ်မြန်မာအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနိုင်ငံရဲ့အထက်နံပါတ်3နေရာမှာရှိနေပြီးလူတူးချင်းရဲ့တနစ်စာဝန်ငွေကအမေရိကန်ဒေါ်လာ2083ဒေါ်လာရှိပါတယ်။အမြင့်ဆုံးကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။လူတူးချင်းရဲ့တနစ်စာဝန်ငွေကအမေရိကန်ဒေါ်လာ5214ရှိပေမဲ့စီးပွားရေးဖွံ့ဖြိုးတည်ငြိမ်မှုကနိုင်ငံအတွင်းဆင်းရဲမွဲတေမှုကိုတဖြည်းဖြည်းချင်းညှော့နှဲလာစေတယ်လို့ဆိုထားပါတယ်။သူနောက်မှာဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတို့ကကပ်ရက်ရှိနေပါတယ်။အာဆီယံနိုင်ငံတွေဖြစ်ကြတဲ့လာအိုကနံပါတ်9နေရာမှာရှိနေပြီးဗီယက်နမ်ကတော့နံပါတ်17မှာရှိနေတာကိုပြထားပါတယ်။2012ခုနှစ်ကသမ္မတဦးသိန်းစင်အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံမှာလာမယ့်9နှစ်အတွင်းတစ်နှစ်ကို800ခန့်လုံးဝန်းကျင်စီးပွားရေးတိုးတက်လာပွားရှိတယ်လို့ကမ္ဘာ့ဘဏ်အဖွဲ့ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲသုံးသပ်ခဲ့ပါတယ်။ဒီလိုတိုးတက်ဖို့အတွက်လက်ရှိလိုအပ်နေတဲ့ပြည်ပြင်ပြောင်းလဲရမယ့်အချက်တွေကိုနောက်တက်လာမယ့်အစိုးရလက်ထက်မှာပြည်ပြင်ပြောင်းလဲနိုင်မှသာနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖွံ့ဖြိုးလာနိုင်မှာဖြစ်တာကြောင့်ကနဒါတခုချင်းစီအလိုက်ပြုပြင်ပြောင်းလဲတဲ့အချက်တွေကိုကမ္ဘာ့ဘဏ်ကအင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင် Asian Ranking ကထုတ်ပြန်တဲ့2015ခုနှစ်ရဲ့အာရှမှာအဖွံ့ဖြိုးမှုအနေဆုံး10နိုင်ငံစီးရင်တဲ့မှာလည်းမြန်မာနိုင်ငံပါဝင်တယ်လို့အာရှကတက်တန်းအရေးဆုံးတက္ကသိုလ်20စီးရင်မှာလည်းရန်ကုန်တက္ကသိုလ်ပါဝင်ပြီးအာရှရဲ့အလူဒါနအရေးရောဆုံး10နိုင်ငံစီးရင်မှာလည်းမြန်မာနိုင်ငံကနံပါတ်1နေရာမှာရှိနေတာဖြစ်ပါတယ်
။ကမ္ဘာပေါ်မှာဘီလျံနာတထေပေါင်း2188ဦးရှိသွားပြီဖြစ်ပြီးဒီနှစ်မှာရင်69ယောက်တိုးလာတော့မှတတိယဆန်းကျင်တင်သွားတယ်လို့တရုတ်ချေဆက် Huron သတင်းဌာနသုတေသနဌာနကဗိုလ်တော်ဘူးနေမှာ2016ခုနှစ်အတွက်ကမ္ဘာအချမ်းသာဆုံးသူများဆင်ထုတ်ပြန်လိုက်ပါတယ်နိုင်ငံပေါင်း68နိုင်ငံမှာဘီလီယံနာပေါင်း2188ယောက်ရှိနေပြီးဒါဟာ2013ခုနှစ်ကတည်းကရာနှုန်း90တိုးလာတာဖြစ်ပါတယ်အချမ်းသာဆုံးဘီလီယံနာတတိယကြီးကအသက်60အရွယ် Bill Gates ဖြစ်ပါတယ် Warren Buffett ကဒုတိယနေရာမှာရှိပြီးအမန်CEO Ortega ကတတိယဖြစ်ပါတယ် Facebook ပိုင်ရှင် Mark Zuckerberg ကစတမနေရာမှာဖြစ်ပြီး Michael Bloomberg ကတော့နံပါတ်10နေရာမှာရှိပါတယ်ဘီလီယံနာဦးရစင်းမှာတရုတ်နိုင်ငံကပထမဆုံးချိန်ဖြစ်တဲ့ American ကိုကြောက်တက်သွားပြီးတရုတ်နိုင်ငံက568ဦးနဲ့ American က535ဦးရှိပြီး Huron စင်းရင်ပါဘီလီယံနာအားလုံးတဲ့ဒီနှစ်နိုင်ငံကထက်ဝက်နေပါပါဝင်နေတာတွေ့ရပါတယ်အိန္ဒိယကတော့တတိယအများဆုံးဖြစ်ပြီးဘီလီယံနာ111ဦးရှိပါတယ်ချမ်းသာသူပေါင်း929ဦးမှာကျွဲဝမှုညှော်နေလာတယ်လို့ပြီးခဲ့တဲ့နှစ်တုန်းကစင်းရင်ဝင်သူ102ဦးလည်းပြုတ်ကျသွားပါတယ်
မြောက်ကိုရီးယားအစိုးရပေါ်စီးပွားရေးအရပြင်ထန်တဲ့တခါရေးရုံမှုတွေချမှတ်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဥဆောင်ကြိုးပမ်းတာတွေအပေါ်တောင်ကိုရီးယားနိုင်ငံသားတွေကစန့်ကျင်သူတွေရှိနေပါတယ်။ဒီလိုထွေတိုက်တွေ့တဲ့လောက်ရမျိုးဟာဒေသတွင်းမှာတင်းမာမှုဖြစ်လာစေတယ်လို့ဝေဖန်သူတွေကပြောပါတယ်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစပြီးတော့တင်ဆက်ပါမယ်။မကြခင်တက်တန်းကုံဆုံးလို့မြန်မာအစိုးရလက်ထက်အတွင်းနိုင်ငံရေးအကျဉ်းသားတွေဆက်ပြီးတော့ဖမ်းဆီးထားတဲ့ကိစ္စအပါအဝင်တခြားဖိနှိပ်ချုပ်ချယ်မှုတွေဥပဒေတွေရှိနေသေးတဲ့အပေါ်စစ်ဖြစ်နေတဲ့ဒေသတွေမှာအပြစ်မဲ့အရတားပြည်သူတွေအသက်ဆုံးရှုံးနေရတဲ့ဖြစ်ရပ်တွေအပေါ် AI လို့ခေါ်တဲ့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးအနေနဲ့စိုးရင်ပူပန်မိတဲ့အကြောင်းဖေဖော်ဝါရီလ24ရက်မှာထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အကူအခွင့်ရေးကြေညာစာမှာအစီရင်ခံစာမှာဖော်ပြထားပါတယ်မြမအရေးလေးလာသူတွေကလည်းအဲ့လိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမရှိသင့်တော့ဘူးလို့ထောက်ပြနေကြပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ
်2015ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာရေဘူးအားဖြင့်ကဏ္ဍအသီးသီးမှာတိုးတက်မှုမရှိခဲ့ဘူးလို့ Amnesty International နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးက2015ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်လူ့အခွင့်အရေးအစီရင်ခံစာမှာဖော်ပြထားတာပါအထူးသဖြင့်တော့နိုင်ငံရေးအကျဉ်းသားတွေကိုဆက်လက်ဖမ်းဆီးထားတဲ့ကိစ္စနဲ့လွတ်လပ်စွာပြောဆို권နေပိတ်ပင်ခံထားရမှုတွေဖြစ်ပေါ်နေတဲ့အပေါ်စိုးရိမ်ပူပန်ကြောင်း AI အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးတီကူမားကပြောပါတယ
် Amnesty International is concerned about the continuing detention of peaceful political activists
မိမိရဲ့ယုံကြည်ချက်ကြောင့်ငြိမ်းချမ်းစွာနိုင်ငံရေးလှုပ်ရှားကြသူတွေကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့အနေနဲ့အထူးစိုးရိမ်မိပါတယ်။ကျွန်တော်တို့အဖွဲ့ကတခြားစိုးရိမ်မိတဲ့အချက်တွေကတော့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေတည်ရှိနေတဲ့ကိစ္စ၊အပြစ်မဲ့ရပ်သားပြည်သူလူထုတွေတပ်ဖြတ်ခံရတဲ့ပြည်ပကဖြစ်နေတဲ့ဒေသတွေကအခြေအနေတွေ၊ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေတွေပါဝင်ပါတယ်။ဒါကြောင့်လဲမြမအစိုးရအနေနဲ့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုပြန်လည်ရုပ်သိမ်းပေးဖို့ယုံကြည်ချက်ကြောင့်ကျဉ်းချနေသူတွေကိုပြန်လွှတ်ပေးဖို့နဲ့ငြိမ်းချမ်းစွာသဘောထားခွဲလွဲသူတွေအတွက်လမ်းကြောင်းတွေဖွင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုပါတယ်
။ဒါပြင်သတင်းမီဒီယာတွေပေါ်ကန့်သတ်ချုပ်ချယ်မှုတွေရှိနေတဲ့ကိစ္စကိုလည်းစိုးရိမ်ပူပန်ကြောင်းသတင်းတောက်တဲ့အနေနဲ့တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့သတင်းတွေကိုလွတ်လပ်စွာတင်ပြခွင့်ရှိတဲ့ကြောင်းလဲတီကူမားကပြောပါတယ်။ဒေါက်တာစင်ဝင်းဟာ NCGUB ကအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံညွန်မောင်အစိုးရအဖွဲ့တရှိစဉ်ကဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်သလို1990ပြည့်နှစ်ရွက်ကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမအဟောင်းတူလည်းဖြစ်ပါတယ်။သူကအဲ့ဒီလိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမရှိသင့်တော့ဘူးလို့ထောက်ပြပြောဆိုပါတယ
်။တကယ်တော့ Amnesty ကနေပြောနေရင်ဒီလိုဖြစ်နေတယ်ဆိုရင်ဒီလိုမဟုတ်ပါဘူး။ဒီလိုပါဆိုပြီးတော့ပြောဖို့တာဝန်ရှိတာကအစိုးရတာဝန်ရှိတယ်ရန်ကြတော့နော်ဒါပေမဲ့လို့အစိုးရကအခုအချိန်မှာအပြောင်းလဲနေနော်ဟုတ်လားမသိကြအောင်ဆောင်နေသလားဘာလဲတော့မသိဘူးပေါ့ရနော်ဆိုတော့ကျွန်တော်တို့အမြင်ကတော့လွတ်လပ်စွာပြောဆို권ကိုယ့်ရဲ့ယုံကြည်ချက်ကိုဟုတ်လားတင်ပြ권နော်ကိုယ်မကြိုက်တဲ့ဟုတ်လားဒီဟာကိုကန့်ွက်권ဆိုတာဒါကိုဘယ်လိုမျိုးတော့ဒီပုံမှန်တွေတတ်တတ်အပေါ်အကြံဖက်တာလို့ဖန်ဆီးတာလို့လုံးဝမဖြစ်တဲ့ဘူးဒါနိုင်ငံရေးအကျဉ်းသားတွေညားလာတာလေဒီအကြောင်းကြောင့်ပါတယ်နော်အဲ့တော့ဒါတွေကဆင်ခြင်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပ
ါဒါအပြင်စစ်ဖြစ်နေတာကိုအကြောင်းပြပြီးအရသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေမကျွတ်လွန်မိအောင်ရှောင်ရှားသင့်တယ်လို့လည်းဒေါက်တာစင်ဝင်းကပြောပါတယ
်တခုရှိတာကတော့ကျွန်တော်စစ်တိုက်နေတဲ့အချိန်မှာဒီအရသားတွေပေါ့ civilians တွေနော်စစ်နဲ့မပါဝင်တဲ့အဲ့ဒီပုံမှာဟုတ်လားအကြံဖက်မှုတွေအကုန်လုံးပေါ့ဒါတွေကရှောင်ရမှာအစစ်တိုက်လို့ရာကျုပ်တို့ဒါတွေတော့ချထည့်လိုက်တာပဲဒါတွေတော့လုံထည့်လိုက်တာပဲဆိုဒါလို့ပြောလို့မရဘူးတကယ်တမ်းကအဲ့တော့စစ်တိုက်လို့ဒါတွေဖြစ်တာပဲဗျာနော်အောက်ကငယ်သားလုံဘဝအဲဒီဖြစ်ဘဝပဲလုံအဲ့လိုပြောတာမျိုးကိုကျွန်တော်လက်ခံလို့မရဘူ
း AI အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူးတီကူမားကတော့နောက်တက်လာမဲ့အစိုးရတဲ့အနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူအားလုံးကိုပြန်လွတ်ပေးပြီးဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုရုပ်သိမ်းပေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
် We urge the new administration in Myanmar that's going to take over soon to release all the prisoners
ဂျာဂီမာတိုင်းပြည်အနာကိုလွှဲပြောင်းရယူတော့မဲ့အစိုးရတဲ့အနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူအားလုံးကိုချွင်းချက်မရှိပြန်လွတ်ပေးပြီးဖိနှိပ်ချုပ်ကြတဲ့သဘောတဘာဝရှိတဲ့ဥပဒေတွေအားလုံးကိုပြန်လည်ရုပ်သိမ်းပေးဖို့ကျွန်တော်တို့ကတောင်းဆိုပါတယ်။ ဒါပြင်ပြည်ပခါဖြစ်နေတဲ့ဒေသတွေမှာရှိနေကြတဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိပြီးစားနပ်ရိက္ခာနဲ့နေထိုင်ကြတွေကိုထောက်ပံ့ပေးဖို့လူဝင်ကြတွေအပေါ်မှာဖိနှိပ်မှုတွေမရှိအောင်သူတို့ရဲ့ကိစ္စကိုရေးဖို့အကြောင်းရင်းတစ်ခုအဖြစ်အမြန်ဆုံးဂိုင်းတွေဖြည့်ရှင်းဖို့အတွက်တောင်းဆိုပါတယ်
2015ခုနှစ်ကုန်ချိန်မှာမြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသား114ယောက်အကျဉ်းထောင်တွေထဲမှာရှိနေဆဲဖြစ်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆို권အသင်းပွင့်ဖွဲ့စည်း권နဲ့ငြိမ်းချမ်းစွာစုဝေး권တွေကိုကန့်တတ်တဲ့ဥပဒေတွေကိုပြန်သုံးသပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအကြံပေးတာကိုမြန်မာနိုင်ငံကပယ်ချခဲ့သလိုရိုဟင်ဂျာလူနည်းစုတွေခွဲခြားဆက်ဆံခံနေရတယ်ဆိုတာကိုအတိအမှတ်ပြုလက်ခံဖို့လည်းညှင့်ပယ်ခဲ့တယ်လို့ AI အဖွဲ့ရဲ့အစီအခံသားမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောသားတော့ခင်ဗျာ။အခုတော့အာဏာလွှဲပြောင်းရေးကိစ္စကိုဆက်ပါမယ်။အစိုးရတစ်ခုတာဝန်လွှဲပြောင်းပေးလုပ်ငန်းစဉ်ဟာအဆင်ပြေချော့မွေ့နေပြီးတော့လာမယ့်မတ်လကုန်မှာတာဝန်လွှဲပြောင်းရေးအလုံးစုံပြီးစီးမယ်လို့မျှော်လင့်တဲ့အကြောင်းလက်ရှိအစိုးရနဲ့အစိုးရတစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်တွေကပြောပါတယ်။အပြည့်စုံကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
အစိုးရအသည့်တာဝန်အလွှဲအပြောင်ညှိနှိုင်းမှုတွေဟာအဆင်ပြေချောမွေ့မှုရှိနေပြီးလာမယ့်မတ်လ30ရက်နေ့နောက်ဆုံးထားအစိုးရအသည့်လွှဲပြောင်းပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလက်ရှိအစိုးရအဖွဲ့ကိုယ်စားလှယ်တွေနဲ့အစိုးရအသည့်ဖွဲ့စည်းမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေဆွေးနွေးမှုအပြီးမှာထုတ်ဖော်ပြောဆိုကြပါတယ်။တမရရုံးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေကတမရတာဝန်လွှဲပြောင်းရေးလက်ရှိဆွေးနွေးနေတဲ့အခြေအနေကိုအခုလိုပြောပါတယ်။
ဆိုရလွှဲပြောင်းရေးအဲ့ဒါရောပြီးခဲ့တဲ့အစည်းအဝေးတွေမှာကျွန်တော်လုပ်ခဲ့ပြီပေါ့နော်လုပ်ခဲ့တယ်အဲ့ဒါကနေပတ်သက်ပြီးကျွန်တော်တို့ကဆောင်ရွက်နေတဲ့အနေအထားကိုရှင်းပြတယ်အဓိကအချက်ကတော့ကျွန်တော်တို့ကဘာလဲဆိုတော့နိုင်ငံတော်ကြီးကဲတော်ဝင်လက်ကျောင်းနဲ့အခမ်းအနားပေါ့နော်အဲ့ဒီအခမ်းအနားနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့တမန်တော်ရင်တော်မှာကျင်းပါမယ်အဲ့ဒီကျင်းပါမယ်အာနဲ့ပတ်သက်ပြီးကျွန်တော်တို့ကတမိုင်းကျောင်းရအဲ့ဒီဟိုရှားပွေလေးလာပြီးတော့စီစဉ်ထားတဲ့အစီအစဉ်ကိုဒီလိုကိုအဲ့ဒါကိုအသေးစိတ်
အစိုးရအသစ်ကိုတာဝန်လွှဲပြောင်းပေးရေးမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့အစိုးရအသစ်ဖွဲ့စည်းမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေကြောင့်ဗုဒ္ဓဟူးနေ့တွေ့ဆုံညှိနှိုင်းပွဲမှာတော့နှစ်ဖက်တို့အပေးအယူမျှတစွာရှိခဲ့ပြီးတာဝန်လွှဲပြောင်းရေးအလားအလာအခြေအနေကောင်းတယ်လို့လည်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်အစိုးရအဖွဲ့ကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့တဲ့ဦးဝင်းထိန်ကပြောပါတယ
်ဆုံးမရဒီညရည်ကမှတ်ထားရတဲ့ရတော့ပါပဲကျွန်တော်ကပြည်သူရရှိအချင်းချင်းတွေကျွန်တော်တို့ကတောက်ဆိုတဲ့အားတွေကတို့ကလိုင်လျောတဲ့ခါကျတော့ဘာမှပြဿနာမရှိပါဘူးအဲတခုတော့ရှိတယ်ဒီမလာတုံးရဲ့ဆိုလို့ရှိရင်တော့အားလုံးတရားဝင်လက်ပြောင်းပြီးအတူသမလက်ပြောင်းတာကဝီကြီးဖွဲ့လက်ပြောင်းတာမလာတုံးရဲ့ဒီမှာနောက်ဆုံးလုံဆောင်ပြမှာပါ
လက်ရှိအစိုးရကတော့လာမယ့်မတ်လကုန်မှာတက်တန်းကုန်မှာဖြစ်တာကြောင့်မတ်လ30ရက်မတိုင်ခင်မှာအစိုးရအသစ်ကိုအာဏာလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဒီလိုအာဏာလွှဲပြောင်းပြီးမှသာအစိုးရအသစ်အဖွဲ့ဝင်ဝင်ကြီးတွေနဲ့အရင်အစိုးရမှာတာဝန်ယူခဲ့ကြတဲ့ဝင်ကြီးတွေကြားတွေ့ဆုံနိုင်မှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်။
ကျွန်တော်တို့ဘက်ကရှိတာကျွန်တော်တို့ကဝင်ကြီးတွေကဝင်ကြီးခါရရှိမှဆိုတဲ့ခါကျတော့ဒီကနေ့ကတော့ဆောင်ပြီးတော့တရားတော်ပေးရမယ်ဆိုတော့သူတို့တော်မပေးခင်မှာဒီလက်ရှိဒီလိုဆိုတာဝင်နေပြည်ပြည်တော့မရှိတော့သေးဘူးဒါမှမဟုတ်ကျွန်တော်ကဝင်ကြီးကနေဒီဝင်ကြီးခံပြီးဆိုတော့မှသူတို့နဲ့ပြည်ပြည်တော့မှဒီအကြည့်ပြောင်းလဲဖို့ဆက်ဆက်လုပ်ကြမှာဖြစ်တာ
လောလောဆယ်မှာတော့အစိုးရအသစ်ဖွဲ့စည်းမဲ့ NLD ပါတီဘက်ကသမရလောင်းအမည်စရင်ရောအစိုးရအဖွဲ့ဝင်တွေစရင်ရာထားချက်ရောထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးပါဘူးသမရအမည်စည်းရင်းတွေကိုလည်းလာမယ့်မတ်လ18ရက်နေ့ကျမှလွှတ်တော်မှတင်သွင်းဖို့စီစဉ်ထားတာဖြစ်ပါတယ်။လွှတ်တော်မှသမရအမည်စည်းရင်းတင်သွင်းမှုအတီးပြုမှုတွေအပြီးသတင်းနှစ်ပတ်လောက်အတွင်းအစိုးရတာဝန်အလွှဲအပြောင်းဟာပြောဆိုထားသလောက်ချောမွေ့မှုရှိနိုင်ပါမလားဆိုတဲ့အပေါ်မှာတော့သမရရုံးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပါတယ်။ရှင
်းရှင်းပါနော်။ရှင်းရှင်းအောင်ကျွန်တော်တို့ဒီဘက်အဖွဲ့နှစ်ဖွဲ့ကလုပ်တာဖြစ်ပါတယ်။ဒီကတော့အစိုးရတင်ရောက်တယ်သမရကြီးကဒါ NLD ပါတီကြီးကျင်းရပါတော့ဖိဆိုင်အဲ့ဒါနဲ့ပတ်သက်ကျွန်တော်တို့ပြောဖို့မရှိဘူ
း။လာမယ့်မတ်လကုန်အစိုးရအသစ်ကိုအာဏာလွှဲပြောင်းနိုင်ရေးဆောင်ရွက်မှုတွေကတော့စေစုနှစ်တွေအတွင်းပထမဆုံးအကြိမ်အရက်သားအစိုးရတရက်ကိုအာဏာလွှဲပြောင်းမှာဖြစ်တာကြောင့်နှစ်ဖက်စလုံးတို့ကတတိထားဆောင်ရွက်နေကြတဲ့အနေအထားမှလည်းရှိနေပါတယ်။လက်ရှိမြန်မာအစိုးရရဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အသွင်ကူးပြောင်းရေးအဖွဲ့သားဗုဒ္ဓဟူးနေ့နေ့လယ်ကဆွေးနွေးပွဲမှာတော့အစိုးရဘက်ကဝင်ကြီးဦးလာထွန်းကောင်းဆောင်ပြီး NLD ဘက်ကဗဟိုအလုံးမှုဆောင်ဦးဝင်းထိန်တို့ဦးဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။န နောက်တစ်ချိန်ဆွေးနွေးပွဲတွေကိုတော့လာမယ့်မတ်လအစမှာထပ်ပြီးကျင်းပဖို့စီစဉ်ထားပြီးလိုအပ်ရင်နောက်ထပ်ဆွေးနွေးပွဲတွေလည်းထပ်ရှိလာနိုင်တယ်လို့နှစ်ဖက်စလုံးကပြောဆိုကြပါတယ်ရှင်
။ဒါကတော့မနေ့ကသမရအိမ်တော်မှာကျင်းပခဲ့တဲ့အာဏာလွှဲပြောင်းရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲအကြောင်းမတ်တင်ကြီးထိုက်ပြောတော့တာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်သတင်းတစ်ပုဒ်ကိုဆက်ရမယ်ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကပုဂံရင်ကျေးမှုအမွေနှစ်ဒေသအတွင်းဘေးဖျားပစ္စည်းအနေပေါ်မှာတက်ရောက်ခွင့်မပြုတော့ဘူးဆိုပြီးတော့ကြီးညာချက်ကိုရင်ကျေးမှုဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတရက်အကြာမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။မကြသေးခင်ကဖျားပစ္စည်းအနေမှာပွဲလန်းတပင်းနေကျင်းပကပြကြတဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်ဆာမင်းနာပေါ်မှာတက်လာပြီးတဲ့နောက်ပိုင်းမှာအခုလိုကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပေမဲ့ခီးသွွားလုပ်ငန်းတွေနဲ့ပြန်လည်ဆွေးနွေးပြီးတော့အခုကြီးညာချက်ကိုရုပ်သိမ်းလိုက်တာလို့သိရပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမတ်မီခါကသတင်းပေးပို့ထားပါတယ်ခင်ဗျာ။
လက်ရှိနောက်ဆုံးထုတ်ပြန်ချက်အရပုဂံဒေသမှာရှိနေတဲ့ရှေးအောင်အဆောက်အုံတွေအနက်နေဝင်ချိန်မြင်ကွင်းကောင်းမွန်တဲ့ရွှေစံတော်ပြတ်သက်ကြီးတောင်ကူနီမြောက်ကူနီနဲ့တစ္ဆာဝတီစတဲ့ဖျားငါးစုပစ္စည်းရန်တွေပေါ်ကပြည်တွင်းပြည်ပဧည့်သည်တွေကိုအရင်မူလအတိုင်းပြန်လည်တက်ရောက်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ February 22ရက်နေ့ကရင်ကျေးမှုဝန်ကြီးဌာနကဖျားပစ္စည်းရန်တွေပေါ်မှာတွဲဖက်ဓာတ်ပုံရိုက်ကူးမှုတွေကြောင့်စိန်တောင်တွေတိုင်းမုတ်တိုင်တွေထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ပြောဆိုထားပါတယ်။ပုဂံဒေသမှာရှိနေတဲ့ရှေးအောင်အဆောက်အဦတွေဟာနှစ်ပေါင်းကြာရှည်နေပြီးခန္ဓာရည်ယိုနေလာတာကြောင့်လူရင်အားအရေအတွက်အများပြားတက်ရောက်ခြင်းဟာဖျားသောလူတွေပါထိခိုက်အနေရတစုံတရာဖြစ်လာနိုင်ွယ်ရှိတယ်လို့ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီလိုအချက်တွေကြောင့်လာမယ့် match လတက်ရက်နေ့မှာပုဂံဖျားတွေရဲ့ပြည်စီရန်ဘော်ကိုမြေသူတဦးတယောက်မှတက်ရောက်ခွင့်မရှိတော့ဘူးလို့ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီထုတ်ပြန်ချက်တွေကိုရင်းနှီးမှုဝန်ကြီးဌာန Facebook စာမျက်နှာပေါ်မှာက February 23ရက်နေ့ထုံမြမအလင်းနဲ့ကျေးမုံသတင်းစာတွေမှာပါဖော်ပြခဲ့တာပါဒီလိုထုတ်ပြန်ကြေညာဖော်ပြခဲ့ပြီးမြင်းကြီးမှုဝန်ကြီးဌာနရဲ့ဒုဝန်ကြီးတဦးဖြစ်တဲ့ဒေါက်တာဆန္နာခင်ကတော့ဒီလိုထုတ်ပြန်ကြေညာချက်ဟာသူ့တဘောဆန္နာတစုံတရာမပါဝင်ကြောင်းသူ့ရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြခဲ့ပါတယ်ဝန်ကြီးဌာနကပိတ်ပင်လိုက်တဲ့ပိတ်ပင်မှုအပေါ်မှာလည်းပြည်သူလူထုဘက်ကမြင်းကြီးမှုဝန်ကြီးဌာနရဲ့ညီကျေးမှုအမွေနဲ့ထိမ့်သိမ့်မှုဟာခုတ်ရတခြားဖြစ်နေတယ်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒီလိုဝေဝံမှုတွေထွက်ပေါ်ပြီး February 23ရက်နေ့ညပိုင်းမှာတော့ညချင်းမှုဝန်ကြီးဌာနရဲ့ Facebook စာမျက်နှာပေါ်မှာထုတ်ပြန်ကြေညာခဲ့တဲ့ဖျားပစ်စရံတွေပေါ်ကိုတရားခွင့်မပြုဆိုတဲ့ကြေညာချက်ကိုပြန်လည်ရုပ်သိမ်းလိုက်တာပါလက်ရှိမှာအစိုးရအနေနဲ့ရှေးဟောင်းအမွေအနှစ်ထိမ့်သိမ့်မှုလုပ်ငန်းတွေကိုပုံမကျက်မှတ်လှုပ်ဆောင်သွားဖို့စီစဉ်နေတယ်လို့ပုဂံဒေသရှေးဟောင်းသုတေသနနဲ့မြို့သားဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးသိန်းလွင်က VOA ကိုခုလိုပြောပြပါဗျာ
ခီးခီးသွားအဲ့လိုလေဒီအထောက်ပံ့ဖြစ်စေသူတဲ့တဘောပေါ့နော်။နောက်ပြီးတော့ဒီသူတွေလည်းစတယ်တက်နေရတာသူကဟုတ်တယ်ဟုတ်လား။မပေးရဘူးဆိုတော့ဒမန်းပေါ့နော်။ဒီသူတွေကလည်းဒီလိုလေးတော့ဥစ္စာဖြစ်စေခြင်းပဲသူတို့အဆိုင်တော့ဖြစ်မှာပါ။ဒီပကန်းကိုဒီနောက်ချိန်မှာဟောဒီလုပ်မယ်ဆိုရင်အာမန်နေဂျမန့်ပန်ဆိုတဲ့နေရာပေါ့နော်။တူရီဇင်းလေးကိုဘယ်လိုနေရာချထားမလဲ။ဒီလိုဆရာတွေဘယ်လိုထိန်းသိမ်းစောင့်ရှောက်မလဲဆိုပြီးကျွန်တော်တို့အဲဆရာတို့ကတခုတည်းမဟုတ်ဌာနပေါင်းတို့ပါဝင်တဲ့အဲဒီဟိုဝက်ရှော့တွေကကျွန်တော်လုပ်ပြရပါတော့เนาะအဲ့ဒါကိုရေးဆွဲလေးရှိပါတယ်အဲ့ဒါနောက်တနည်းနည်းလောက်ဆိုရင်ပြီးမယ်ပေါ့အဲ့ဒါကိုကြားလို့ရှိရင်အားလုံးအစဉ်ပြေသွားရမှာတနည်းပြဖြစ်အောင်ကျွန်တော်လုပ်နေပါတယ
်ပကံဒေတာဖျားပရဝင်အတွင်းမှာအချို့သောဖျားဘူးဧည့်သည်တွေနဲ့ကဘာလက်ခရီးသည်တွေကမလျော်ကန်တဲ့အဝေးစားစီရင်မှုတွေကခုံတီဆိုမှုတွေဖျားပုံမှာအိတ်ဆက်မှုတွေစတဲ့ရင်ကျိမှုဖြစ်စဉ်ကိုထိခိုက်စေတဲ့အပြုအမူတွေလှုပ်ဆောင်နေတာရှိနေပေမဲ့အစိုးရကထိမ့်သိမ့်မှုပိုင်းမှာအားနည်းနေတယ်လို့ဒေတာကန်ပြည်သူတွေကမကြာခဏဆက်တလို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းဗကန်ဖျားပထိုးပုံမှာကခုံတီဆိုနေတဲ့ဗီဒီယိုဖိုင်တစ်ခုဟာလူမှုကွန်ရက်ပေါ်မှာပြန့်နှံ့ပြီးမှပြည်သူတွေဘက်ကရင်ကျိမှုဝန်ကြီးဌာနပေါ်ဝေဖန်မှုတွေပြင်းပြင်းထန်ထန်ပြုလုပ်ခဲ့ပါသေးတယ်။လက်ရှိပုဂံဒေသထိမ့်သိမ့်မှုနဲ့ပတ်သက်ပြီးပုဂံဒေသကံလည်းဖြစ်ခီးသွွားလုပ်ငန်းလှုပ်ဆောင်နေတဲ့ Grand Lighters Company ကလုပ်ငန်းရှင်ဦးကျော်စွာမင်းကပုဂံဒေသရှေးဟောင်းရင်ကျေးမှုနယ်မြေထိမ့်သိမ့်မှုအပေါ်မှာသူ့အမြင်ကိုခုလိုပြောပြပါရစ
ေ။ကျွန်တော်တို့ထိမ့်သိမ့်နိုင်တဲ့လက်ရှိထိမ့်သိမ့်နိုင်တဲ့အနေအထားကကျွန်တော်တို့ဒီပုဂံမျိုးကိုအကောင်းဆုံးဖြစ်ပေါ်အောင်ထိမ့်သိမ့်တဲ့အနေအထားမျိုးမရှိဘူး။အဲ့တော့ကျွန်တော်ရှေ့ဆက်ဘယ်လိုသွားမလဲဆိုတာကိုယ်ရေးကြည့်နေတယ်ပုဂံက။အဲ့တော့ရှေ့ဆက်ဘယ်လိုသွားမလဲဆိုတော့ခုနကပြောသလိုထိမ့်သိမ့်မှုတို့ကပညာရှင်ပေါင်းတောင်းဆုံ spending a buying back spending power ပေါ့ထိမ့်သိမ့်ရခြင်းမှုထိမ့်သိမ့်တဲ့ဘက်နဲ့ဒီဟာကိုထိမ့်သိမ့်တဲ့အခါမှာဘယ်လိုထိမ့်သိမ့်လဲဆိုတဲ့ဟာမျိုးကိုတိတိကျကျဟိုပြကြဖို့အရေးကြီးတယ်အဲ့ဒါကျွန်တော်တို့ဒီခီးသွွားလုပ်ငန်းတွေကိုကျွန်တော်ပြောလို့ဒါအတိတ်အဖြစ်ကြီးပဲတင်လို့မရသလိုလာတဲ့ local တွေကိုအဖြစ်ကြီးပဲတင်လို့မရဘူးတော့ regulation မှန်လို့ရှိရင်ဒီလုံးလုံးရက်ပြတ်တယ်
လက်ရှိမှာရင်ကျိမှုဝန်ကြီးဌာနကပကံအင်းဝမြောင်းဦးစတဲ့ရှေးအောင်အမွေအနှစ်စည်းရင်းဝင်ဒေတာ46စုံကိုရင်ကျိမှုအမွေအနှစ် ထိန်းသိမ်းရာဆုံးအဖြစ်သတ်မှတ်ခဲ့ပြီးကမ္ဘာအမွေနှင့်စီရင်ဝင်ဖြစ်ဖို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြီးမှုအဖွဲ့ UNESCO ကအတိအမှတ်ပြုနိုင်ဖို့အတွက်စူးစမ်းနေပေမဲ့ခုချိန်ထိတော့မလုပ်ဆောင်နိုင်သေးပါဘူး
VOA သတင်းတောက်မတ်မေခပြောပြသွားတာဖြစ်ပါရခင်ဗျာသူရရှိမှာခင်ဗျာထိုင်းနိုင်ငံအစိုးရဝန်ကြီးများအစည်းအဝေး2016ခုနှစ်အတွင်းထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေအရေးကိုဆုံးဖြတ်ချက်ချတဲ့နေရာမှာထိုင်းနိုင်ငံမှာရှိနေတဲ့အလုပ်သမားတွေအတွက်တက်တန်းနှစ်နှစ်ရှိတဲ့ပန်းရောင်ကတ်တွေကိုထုတ်ပေးမှဖြစ်ပြီးတော့၄ချိန်အထိမိခင်နိုင်ငံကိုမပြန်မင်းနဲ့ဆက်ပြီးတော့တိုးတက်တန်းတိုးနိုင်တယ်လို့ဖော်ပြခဲ့ပါတယ်ဒါ့အပြင်မြန်မာအစိုးရတောင်းဆိုထားတဲ့မီးသူမီးဝါဖြစ်တဲ့အကြောင်း CI ဆိုတဲ့certificate ထုတ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကူးလက်မှတ်တွေကိုအတုံးပြုတ်ခွင့်မပေးတာမပါဝင်ဘူးဆိုပြီးတော့လည်းရွှေပြောင်းလူသမားရေးဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်အကြောင်းစကားမအေးမှာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနဲ့မြန်မာရွှေပြောင်းလူသမားရေးကျွမ်းကျင်သူများဆွေးနွေးပွဲကိုဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာပြုလုပ်ခဲ့ပြီးအင်္ဂါနေ့မှာလုပ်ခဲ့တဲ့ထိုင်းနိုင်ငံအစိုးရဝန်ကြီးများအစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့တာပါပါဝင်တဲ့အချက်တွေကိုတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းကရှင်းပြလို့တမားရေးဆိုင်ရာကျွမ်းကျင်သူတို့ကအခုလိုရှင်းပြပါတယ်
။အထမတစ်ချက်တော့ VNL လို့တပါးတွေကိုပြင်သွင်းတဲ့ကိစ္စကိုသူတို့ကြည့်ရပါနော်တော်တူရပါ။နောက်တစ်ခုကျတော့ရှင်းပြလို့တမားရေးနဲ့ပတ်သက်လို့ပေါ့။ဟောရကုန်းရဲ့ရှိတဲ့ခေါ်တဲ့ပန်းရောင်ခက်တွေကိုသူတို့မြန်မာလာကမော်ရီယာတောင်းနိုင်ရမှာနော်။မြန်မာကုန်းပြင်းနေမှာတက္ကန်ကုန်းမျိုးတွေရောအရင်ဟိုကနေပတ်လက်ကြီးလူတွေရောအားလုံးပေါ့။သူတို့အရင်ကပိုင်းမှာဟိုဇွန်လလာတိပေါ့။ဆုံးတဲ့ဒီနေ့ဒီသူတို့မှာခိုင်းနေကုန်းတွေလာပြီးတော့ခဏလို့ပေါ့ပေါ့နော်။ကျွန်တော်ကဘာလို့လို့ဗီဇာဆက်ဖို့တော့ဗီဇာတို့လေနင်းဆောင်ပြီးသွားတဲ့အရင်လိုသမားတွေကိုလည်းတို့ဒီဆက်ပြန်ထောက်ပြမှာပေါ့နော်နောက်တစ်ခုထူတာကတော့တို့အဲ့ဘက်ကတော့နည်းနည်းနေထိုင်ခွင့်နဲ့လောလောဆယ်ရှိမှာပေါ့အဲ့ဘက်တစ်ခုထဲမှာပဲနေထိုင်ခွင့်နဲ့လောလောဆယ်ရှိရင်အင်တာနက်တွေပဲအကုန်ပါမှာပေါ့နော်ဆက်ပါမှာတို့ပါတယ်ညတို့အလုံးရှိနေကြတာမှာပေါ့
အခုလက်ရှိထိုင်းနိုင်ငံကထုတ်ပေးမဲ့ပန်းရောင်ကတ်ဟာအရင်တုန်းကတော့နေမြေကန့်သက်ချက်တွေထားပြီးအခုထုတ်ပေးမဲ့ပန်းရောင်ကတ်ကတော့ခရီးသွားလာခွင့်ရမရဆိုတာကိုအသေးစိတ်ဖော်ပြထားခြင်းမရှိသေးဘူးလို့လည်းဆက်ပြောပြပါတယ
်။ဒီလေးဝင်ကျန်တာတို့ရတော့ထုတ်ပြန်မှုတွေထုတ်ပြန်အောင်မလဲ။အဲဒီကောင်ကကျွန်တော်ကြည့်ရမယ်လေ။အဲဒီထုတ်ပြန်ချက်တွေမှာအသေးစိတ်ဘယ်လိုပြန်ပါလာမလဲပေါ့။ဒီလိုတို့နေထိုင်ရမယ်သွားလာမယ်ခေတ္တအားလုံးလို့ရလားတနင်္ဂနွေလို့သွားလာလို့ရလားဒါတော့ဒီမှာတေးသေးမထိုင်နိုင်ပြီပေါ့ခင
်ဗျာပြီးခဲ့တဲ့ထိုင်းနဲ့မြန်မာအစိုးရဆင့်ဆွေးနွေးပွဲတွေမှာ CI လို့ခေါ်တဲ့မီသူမီဝါဖြစ်ကြောင်းအထောက်အထားလက်မှတ်တွေလုပ်ဖို့ကိုလည်းမြန်မာအစိုးရဘက်ကတောင်းဆိုထားတာပါအဲ့ဒီလက်မှတ်တွေလုပ်ဖို့အတွက်မြန်မာနိုင်ငံသားအများစုရှိတဲ့နေရာတွေမှာစင်တာတွေဖွင့်ပြီးလှုပ်ဆောင်ဖို့တောင်းဆိုထားပေမဲ့ထိုင်းအစိုးရဝန်ကြီးများအစည်းအဝေးရဲ့ဆုံးဖြတ်ချက်ထဲမှာတော့မြန်မာအစိုးရတောင်းဆိုထားတဲ့အဓိကအချက်တွေပါဝင်တာမတွေ့ရဘူးလို့လည်းဆက်ပြောပြပါတယ်ဆက်တော့
CI နဲ့ပါလို့ဆုံးတော့တောင်းရတာပေါ့နော်ဒါပေမဲ့ဒီထဲမှာတော့လောလောဆယ်လောက်ဘာမှမပါဘူးလေဖတ်ဖို့စားတော့တန်းရောက်ကပ်ပြန်လဲနေတာတော့ပါတယ်ဒါပေမဲ့ဒီတန်းရောက်ကပ်မှလည်းတို့ဖတ်ဖို့နံပါတ်ကြီးချင်းပြီးမယ်သူပြောလိုက်တယ်လေနီချမ်းနီကိုတို့ကဖတ်ဖို့တက်ကွန်တိုးအောင်လည်းဘတ်ပြန်ရမယ်တော့ပေါ့ဟိုဒီတန်းရောက်လို့ဖန်ပြအောင်ပါဒီလိုထည့်ထားမယ်ပေါ့နော်ခက်ခက်ခက်ခက်ထိုင်လာလို့ဒီရတယ်ပေါ့
မြန်မာအစိုးရဘက်ကတောင်းဆိုထားတဲ့မိသူမိဝါဖြစ်ကြောင်းတက်တဲ့အထောက်အထားစာအုပ်တွေအချက်လက်တွေဖြည့်ဆွက်ရမှာအချက်28ချက်ပါဝင်ပြီးရှောက်ထားသူကပြမှုတရားမမှုရအရေးယူခံရမှုရှိခဲ့ရင်လည်းဖြည့်ဆွက်ပေးဖို့ပါဝင်ပါတယ်။ဒါ့အပြင်အရင်နိုင်ငံကလက်မှတ်လျှောက်ထားရင်လည်းဖြည့်ဆွက်ပေးရမှာဖြစ်ပါတယ်။အချက်28ချက်ကိုဖြည့်ဆွက်ပြီးမှသာ Certificate of Identity လို့ခေါ်တဲ့တက်တဲ့အထောက်အထားစာအုပ်အစိမ်းအရာကိုထုတ်ယူနိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာအတော်များများကတော့မှတ်ပုံတင်မရှိတာတွေ၊သံကောင်းစင်းပြဖို့ခက်ခဲတာတွေကြောင့် CI လုပ်ဖို့အတွက်အခက်အခဲတွေရှိနေကြတာပါ။ပြီးခဲ့တဲ့2015ခုနှစ်ဖေဖော်ဝါရီလတုန်းကလည်း CI ထုတ်ပေးနိုင်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကစ조사ခဲ့ပေမဲ့ပွဲစားတွေကဒီလက်မှတ်ထုတ်ပေးရေးအတွက်ဘဏ်ငွေ6000ကနေ8500အထိတောင်းခံခဲ့တဲ့အတွက်အလုသမားရေးလှုပ်ဆောင်နေသူတွေကန့်ကွက်တာကြောင့်အဲ့ဒီအစီအစဉ်ပြတ်ခဲ့ရတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ကောပေါင်းရင်မြန်မာအလုသမား3000လောက်ရှိတယ်ဆိုပြီးနှစ်နိုင်ငံဆိုးရွားတွေကခံမှန်းထားပြီးရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေသူတွေကတော့ဒီတမကရှိနေတယ်လို့လည်းပြောဆိုကြပါရရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းတွေနှစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50လိုင်းနက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုမနေ့ပိုင်းဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဦးသိန်းစင်အစိုးရလက်ထက်မှာလည်းတိုက်ခိုက်နေနိုင်ရှိပါတယ်အဲဒီက sensitive ဖြစ်တဲ့ဟလာအရေးကြီးတဲ့information နဲ့စီးပွားရေးနဲ့ပတ်သက်တာလေမြေသိမ်းရာသိ
ချက်အပတ်စဉ်မြမအရေးတုံ့တက်ချက်အစီအစဉ်မှာအပြည့်စုံကိုကြားကြားဖို့ရှိပါတယ်ဒီနောက်မှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုကြားပါမယ်ဦးကျော်စံတာကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အဝိုင်းခံနေရတဲ့မြမငင်းချမ်းရေးအခြေခံအုတ်မြစ်ဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာအဒီရာအပေါ်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်ပြည်လုံးကျော်အပြည့်ရစာချုပ်ဟာသမဏဥသိန်းစင်အစိုးရထားရခဲ့တဲ့အမွေလို့ပြောနေကြချိန်မှာရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အချင်းချင်းတိုက်ပွဲပြန်ဖြစ်လာပါတယ်။ TNLA နဲ့ SSA တောင်ပိုင်းတို့ရဲ့တိုက်ပွဲကြောင့်ထောင်နှင်းချတဲ့ရွာသားတွေဒုက္ခရောက်နေရပါတယ်။ SSA ဟာအပြစ်ရစာချုပ်လက်မှတ်ထိုးထားပြီး TNLA ကတော့ဘာကြောင့်မှမသိရပဲလက်မှတ်ထိုးတဲ့နေရာမှာပာဝန်ချင်းမရှိခဲ့ပါဘူး။ဘင်းရစာတွေလက်နက်ကိုင်တပုံတွေအစိုးရစစ်တပ်တွေဒီဒေသမှာပြဿနာကိုစကားနဲ့မရှင်းသဏ္ဍာန်နဲ့ရှင်းနေကြတာပါ။ဖြစ်လာတဲ့တိုက်ပွဲမှာအထူးအနာဆုံးကတော့နိုင်ငံတကာအစိုးရကအာပီဘီသွားကဏီအစိုးရအမွှန်းတင်နေတဲ့အပြည့်အသဘောတူစာချုပ်ပဲဖြစ်ပါတယ်တကယ်တော့ဒီအပြည့်အသဘောတူညီချက်မှာတချို့တဝက်သာပါဝင်ပြီးတချို့တဝက်မပါဝင်ခဲ့တဲ့အတွက်ကြောင့်ဒါဟာငင်းငန်းရေးမျိုးစစ်ဆိုတာတည်းငင်းငန်းရေးဆူညောင်းတာဖြစ်နေကြတာပါအခုတော့အဲ့ဒီဆူညောင်းကြောင့်သွေးထွက်တမ်းရုပ်ဖြစ်လာကြရပါပြီနေပြီးတော့အစိုးရဟာဒါကိုငင်းငန်းရေးပြန်ရအောင်ဘာတွေလုပ်နေသလဲဘယ်သူမှမသိရပါဘူးတကယ်တော့အစိုးရကွန်၌က TNLA နဲ့သူရဲ့မဟာမိတ်တွေဖြစ်တဲ့ AA တို့ကုကန်တပ်ဖွဲ့တို့ပြန်လဲရန်လုလာတာပါ KIA နဲ့လည်းအစိုးရတပ်ဖွဲ့တွေတိုက်ပွဲဖြစ်နေကြပါထို့အတူ UWSA ဝတပ်ဖွဲ့ဟာလည်းသီးခြားသဘောတူညီလိုချင်နေပါတယ်အပြည့်အကိစ္စမှာစစ်ဘုတ်ချုပ်တွေကသိအရေးပါလာပါတယ်စစ်တပ်ကိုပြုပြင်ရင်းလည်းမရှိပဲအာဏာကိုဆက်တွေ့ဖက်ထားကြမယ်ဆိုရင်တော့ဒီလိုသူ့အခွင့်အရေးချိုးဖောက်ဖို့ကင်းလွတ်ခွင့်ရထားတဲ့ uniform ဝတ်တွေရှိနေသေးသမျှငင်းငန်းရေးမျှော်လင့်ချက်ကင်းမဲ့နေမှာဖြစ်ပါတယ်အပြည့်အစာချုပ်ကိုကောင်းချီးထောပနာပြုခဲ့ကြတဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းအခုအချိန်မှာအကျိုးရှိတဲ့ထိထိရောက်ရောက်တောင်းဆိုမှုတရားရပြန်လုပ်သင့်တယ်လို့ရေးသားထားပါခင်ဗျာ။ဒေါန်ဆန်းစုကြည်အတွက်စင်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ဥနာဂါလာနီရေးသားထားတဲ့ဆောင်းပါးကိုတော့ reuters.com မှာဖတ်ရပါတယ်။ခုနေရန်ကုန်ကိုသွားကြည့်ရင်မြန်မာနိုင်ငံဟာဆယ်စုနှစ်နဲ့ချီပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့ခံခဲ့ရတဲ့နိုင်ငံတစ်ခုနဲ့မတူတော့ပါဘူး။အာရှရဲ့ဈေးကွက်တစ်ခုအဖြစ်မြင်တွေ့နေရပါတယ်။ဒါပေမဲ့တဦးချင်းအသတင်းထုတ်လုပ်မှုကတော့ဘင်္ဂလားဒေ့ရှ်နဲ့မတိမ်မရင်းရှိနေပါတယ်။ဒီနေရာမှာဒေါအောင်ဆန်းစုကြည်လောက်ရမဲ့ကိစ္စတွေဟာအများကြီးပါ။အဂရိကင်မဲ့ပြီးတရားမျှတတဲ့လူအဖွဲ့အစည်းထူထောင်ရပါလိမ့်မယ်။စိုက်ပျိုးရေးနဲ့အခြေခံအဆောက်အဦတွေကိုခိမိအောင်ပြုပြင်ရပါလိမ့်မယ်။ဘန်ဒါယစ်စနစ်ကိုလည်းပြုပြင်ရပါလိမ့်မယ်။2002 2003ဘန်ပြဿနာတွေကြုံခဲ့တာကိုမမေ့နိုင်ကြသေးတဲ့အတွက်လည်းဘယ်သူမှဘန်ထဲမှာငွေအများအပြားမထားဘဲနဲ့ရွှေဝယ်မြေဝယ်လုပ်နေကြသေးပါဒါကြောင့်လည်းအင်းမြေဈေးအဆမတန်တက်နေရတာပါစစ်တပ်ဟာလွှတ်တော်မှာ25ရာခိုင်နှုန်းယူထားပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဟန်တားနိုင်မှာမကပဋိပက္ခဒေသကကြောက်စိမ့်ပါဝင်စီးပွားရေးလုပ်ငန်းတွေမှာလည်းအရှင်ယွာကြီးနေစေဖြစ်ပါတယ်ရောင်ဆန်းစုကြည်သမရဖြစ်ခွင့်မရှိလေတော့သူ့အမိန့်ကိုနာခံမဲ့လူတယောက်ကိုသမရဖြစ်ခံရပါလိမ့်မယ်ဒီစနစ်ဟာပြပခီးစင်တွေလိုနိုင်ငံတော်အဆင့်လုပ်ငန်းတွေအတွက်အရှုပ်ထွေးဖြစ်စေနိုင်ပါတယ်။ရေးစီမှာလည်းမေးရမှုတွေဖြစ်လာနိုင်ပါတယ်။ကမ္ဘာစီးပွားရေးကျဆင်းမှုဒဏ်ကိုလည်းမြန်မာနိုင်ငံကပြေမလွတ်နိုင်ပါဘူး။လောင်စာဆေးကျဆင်းတဲ့အတွက်မြန်မာပုဂ္ဂိုလ်ကရတဲ့အခွန်နှဲပါလာနိုင်သလိုယင်းနည်းမြုံနှံသူတွေလည်းတုံ့ဆိုင်သွားနိုင်ပါတယ်။အစုံစည်းနှဲပါလွန်းတဲ့ပညာရေးစနစ်ကြောင့်မြန်မာပြည်သူအများစုအပြောင်းလဲလို့ဖို့အဆင်သင့်မဖြစ်နိုင်တဲ့အခြေအနေမှလည်းရှိနေပါတယ်။ကဘာကတော့ဒေါအောင်ဆန်းစုကြည်ရဲ့ရသအစရာကိုစိတ်ကိုအောင်မြင်စေချင်ကြတာပါ။ဒါကြောင့်သူတက်လာတဲ့အခါထောက်ပံ့ကြီးတွေချင်းတွေလည်းအများအပြားရရှိပါလိမ့်မယ်။ဒီထက်မှမှအရေးကြီးဆုံးပြဿနာကတော့လွတ်လပ်ရေးရကြတဲ့ကရှိလာတဲ့ပြည်တွင်းစစ်ကိုဒေါအောင်ဆန်းစုကြည်ဒီသာလျင်ငြိမ့်သက်နိုင်လိမ့်မယ်လို့ယူဆထားရခြင်းပဲဖြစ်ပါတယ်။အဲတချိန်တည်းမှာပဲအသက်80အရွယ်ရှိပြီဖြစ်တဲ့ခေါင်းဆောင်ရဲ့နေရာမှာအစားတွတ်နိုင်မဲ့လူအဆင်သင့်မရှိပဲမြန်မာနိုင်ငံရဲ့ရှေ့အလားလာစိတ်ထရပါမလားဆိုတာလဲအရေးကြီးတဲ့ပြဿနာတရားဖြစ်တယ်လို့ရေးသားထားပါရခင်ဗျာ
မမ တိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမေတာဒီပနိုင်ငံပေါ်သစ္စာခန္ဓာတက်မတော်ပေါ်သစ္စာမေတာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါတယ်အခုလာမယ့်စနေညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။တရရဲ့ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G Living က L I V E Live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D Hand ကလေ T O 2ကမှာ M O U T H Mouth ကပါစားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏီပါဇဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်တိတ်ကြက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇထဲတန်းထရမယ့်အခြေအနေမျိုးမှ hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာခရီးသုံးယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလှတယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလှတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒီရန်အသုံးဆုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့အပတ်စဉ်မြမရေးတုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်မကြခင်ဖွဲ့စည်းလာတော့မယ် NLD အစိုးရရဲ့လက်ထက်မှာမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာသတင်းရယူခွင့်လုံခြုံစိတ်ချစွာရေးသားဖော်ထုတ်နိုင်ခွင့်စတာတွေဘယ်လောက်ရှိလာနိုင်မလဲမီဒီယာတွေဟာဒီမိုကရေစီဘောင်တွင်ထိုက်တန်တဲ့နေရာရရှိနိုင်တယ်လားဆိုတာကိုဝါရင့်မီဒီယာသမားတွေဖြစ်ကြတဲ့ဦးကျော်ရင်မြင့်နဲ့ AOR ဦးအောင်စုံတို့နဲ့ဦးကျော်စံသားကဆွေးနွေးတုံးသက်တင်ပြထားတာကိုနားဆင်ပါခင်ဗျာ
မန္တန်ကမှာပြည်သူလူထုဟာဒီမိုကရေစီထွန်းကားရေးအတွက်အများဆုံးမျှော်လင့်နေကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတနင်္လာရက်ရပါပြီအစိုးရအဖွဲ့ဖို့ပြင်ဆင်နေပါပြီဆိုတော့မီဒီယာသမားတွေလည်းပဲပုံမပွင့်လင်းမှုလွတ်လပ်မှုလွတ်လပ်လပ်ရေးခွင့်ရှိမယ်လို့မျှော်လင့်ခဲ့ကြပါတယ်အခုအချိန်မှာအဲ့ဒီမျှော်လင့်ချက်အလားအလာကိုစီရင်ပါတယ်ဆရာဦးကျော်ရင်မြင့်ဘယ်လိုမြင်ပါလဲခင်ဗျာကျွန်တော်မီဒီယာသမားတွေရောပြည်သူတွေရောမျှော်လင့်ခဲ့ကြတဲ့လွတ်လပ်လပ်လပ်ပြောဆိုရေးသားခွင့်ထုတ်ဖို့ဝင်ပူရလာလိမ့်မယ်လို့မျှော်လင့်ထားတဲ့မျှော်လင့်ချက်အလားအလာကောက်ပါလားဆရာကျော်မြင့
်အဲကျွန်တော်ကတော့မျှော်လင့်ထားပါတယ်ဗျအဲဘာကြောင့်လဲဆိုတော့ NLD ကဒီမိုကရေစီကိုတမိုးထားတဲ့အဖွဲ့အစည်းဖြစ်တယ်ဒါကြောင့် NLD အစိုးရခင်မှာသူကမီဒီယာကိုဥပဒေနဲ့ညီရှင်းတန်းခွင့်လွတ်လပ်ခွင့်ပေးလိမ့်မယ်လို့ကျွန်တော်သူတို့ကိုယုံကြည်ထားပါတယ
်ဟုတ်ကဲ့ဆရာကောင်းသောဘယ်လိုသဘောပါလဲ
အော်ရှင်းတော့ကောင်းတာပေါ့ဗျာတကယ်လွတ်လပ်ပြီးတော့တင်းပြချက်ပြလွတ်လပ်တဲ့ independent media လို့ခေါ်တဲ့ဟဲ့လားအဲ့လို media တွေကိုဟဲ့လားဒီမိုကရေစီတို့ stress freedom ကိုပြောတယ်ဆိုအစိုးရကဘလောက်ကာဝယ်မှုပေးမလဲဆိုတာအရေးကြီးတယ်ခင်ဗျကျွန်တော်ကတော့စောင့်ကြည့်နေတယ်အခုချိန်မှာအဲ့မပေးခြင်းမပြပါဘူးအဲဦးသိန်းစင်တဲ့ထက်မှာကိုယ်လုံးလုံးလက်မှုတွေရှိတယ်ရေးချင်တာတော်တော်များများကြီးကွင်းရတယ်ဒါပေမဲ့မီဒီယာသမားတွေလည်းအဲ selectively ချုံနေနေကိုထောင်ချခံရတယ်ရှိခဲ့ပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်တို့အစိုးရတက်လာရင်ရောဘယ်လိုမျိုးတွေဖြစ်လာမှာလဲဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ကျွန်တော်ထင်တယ်အခုချိန်မှာ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမှာမေးချင်တာကမီဒီယာသမားတွေအတွက် access to information သတင်းအချက်အလက်ရယူရတဲ့နေရာမှာဘလောက်လွယ်ကူချောမွေ့မှုရှိလာမယ်ထင်ပါတယ်ခင်ဗျာ NL အစိုးရလက်ထက်မှာရှောက်ကြွင်ပြင်းအခုလောလောဆယ်မှာသတင်းသမားတွေရဲ့ညှိတွားသံကိုမကြခဏကြားနေရပါတယ်ဆရာတို့တိုက်ကဆရာတို့ရဲ့သတင်းထောက်တွေသွားရင်လည်းပဲဒီလိုပဲမကျေနပ်တဲ့အသံတွေကြားရလိမ့်မယ်ထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဆရာတို့ကြွင်ပြင်းဘယ်လိုသဘောပါလဲ
အဲ့ဒါကတော့ဥက္ကဋ္ဌသားရေခုကျွန်တော်တို့တော်တော်မကြိုက်တဲ့သတင်းမီဒီယာဥပဒေထဲမှာကိုပဲလွတ်လပ်စွာသတင်းယူခွင့်ပါတဲ့အတွက်ကြောင့်မလို့ NLD ကဥပဒေကိုလေးစားမယ်ဆိုလို့ရှိရင်ဒေပူလိမ့်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်။ကျိုးဉာဏ်တစ်ခုပဲရှိတယ် NLD အစိုးရကသူကဥပဒေနဲ့အညီလုပ်တဲ့အခါမှာအဲ့ဒီဥပဒေထဲမှာဒီမိုကရေစီနဲ့မညီတာတွေအများကြီးရှိနေတော့ဥပဒေကိုဒီမိုကရေစီနဲ့ညီအောင်လို့ NLD ကလုပ်ပေးဖို့လိုလိမ့်မယ်ထင်တယ်အဲ့ဒီအတိုင်းဆိုရင်ကျွန်တော်တို့အဆင်ပြေလိမ့်မယ်လို့ညွှန်လင့်ပါတယ်။လက်ရှိအခြေအနေမှာကျွန်တော်တို့သတင်းရယူရတာခက်ခဲတာကိုကျွန်တော်ကတော့နားလည်နိုင်ပါတယ်။ရောင်းဆန်းစုကြည်ကိုယ်တိုင်ကိုပဲသူ့ရဲ့ရှေ့ချက်မှခကြီးအတွက်တော်တော်ကိုကြိုးစားမှန်းသာခင်းနှီးသိသိလုပ်နေရတဲ့ခြေမျိုးမျိုးတို့အားလျှို့ဝတ်တဲ့နားလျှို့ဝတ်ထင်ချမ်းတဲ့နားထင်ချမ်းတဲ့လုပ်နေရတာလို့ကျွန်တော်တို့မြင်ပါတယ်။သူတို့လက်ထဲကိုအာဏာလုံးလုံးရောက်သွားပြီဆိုလို့ရှိရင်တော့ဒီပုံစံကကြောင်းသွားကောင်းကြောင်းသွားမယ်လို့ကျွန်တော်ကတော့အကောင်းမြင်ထားပါသေးတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကိုတော့မေ့ချင်ပါတယ်မြန်မာနိုင်ငံမှာ88နောက်ပိုင်းကတည်းကမီဒီယာလောကထဲကိုရောက်လာတဲ့လူတွေရဲ့အခက်အခဲတစ်ခုက activist တွေမြန်မာပြည်လှုပ်ရှားသူတွေကိုမေးလိုက်ရင်ဒီမိုကရေစီရမဝေဖန်မှာအခုမပြောပါနဲ့အောင်ဆိုတော့အများအားဖြင့်သူတို့ကိုကျွန်တော်ဆက်လက်ညာညာဖိဖိမာမာပြောနေကြရတဲ့အစီအလာရှိပါတယ်အခုထိကျတော့အဲ့လိုပြောနေရတုန်းကရှိတယ်ဒီကိစ္စကိုတော့ကျွန်တော်သိချင်ပြည်ရခမေ့ကြပါလေအခုလောလောဆယ်မှာတော့သတင်းလွတ်လပ်စွာရယူခွင့်ကရောဘယ်လိုအခြေအနေရှိနေသလဲဘယ်လိုရှိလာနိုင်သလဲဆိုတာကွန်ဆော်ရဲ့သဘောထားသိချင်ပါသေးတယ
် access to information ကတော့ဥသိမ်းစင်အစိုးရကမှလည်းတက်ခဲနိုင်ရှိပါတယ်အဲတကယ် sensitive ဖြစ်တဲ့ဟလာအရေးကြီးတဲ့ information တွေစီးပွားရေးနဲ့ပတ်သက်တာလေမြေပညာသိကြတဲ့တက်နဲ့ပတ်သက်တဲ့ကိစ္စတွေအတိုင်းအတာနဲ့ဖြစ်တဲ့ကိစ္စတွေကိစ္စတွေမှာဆိုရင်ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်ဒီဇာဥပဒေနဲ့ဖမ်းလိုက်ရလို့ရှိတယ်အဲဒီဥပဒေကတော့အရာမွန်းတော့မဟုတ်အဲ့ဒါနဲ့ပတ်သက်ပြီး review လုပ်ရမယ်လို့ကျွန်တော်တော့ထင်တယ် access information ကတော့ sensitive အစိုးရလက်ထက်မှာလဲအစိုးရဖြစ်တဲ့အတွက်ကြောင့်ခက်ခဲနိုင်ပါတယ်ဒါပေမဲ့အဲ့ချိန်မှာပဲ independent ဖြစ်တဲ့ media တွေနဲ့တော့ sensitive တွေတက်လာတယ်အစိုးရနဲ့တကယ်တော့ထိတိုက်တွေ့ရမယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့နှစ်ဦးကြာမှရှိနေ handling ပြည်ရကကျွန်တော်ထင်တာသိကြမလို့မထင်ပါဘူး။ဒါကြောင့်လို့ဆိုတော့မီဒီယာကတော့သူ့ရဲ့ရည်တည်ချက်တိုင်းဒီရည်တည်ပြောဆိုမှာပဲဖြစ်ပါတယ်။တော်ဆန်းစစ်ကြည့်လို့အစိုးရရဲ့ဘယ်ဆိုရတော့ဒီဖြစ်အဲ့ဒီဆိုရတဲ့ mouth piece ကြက်ပေါက်အဖြစ်နဲ့ရည်တည်ပြောဆိုနေအခုပေါ့။ဒါမှလည်းဒီမိုကရေစီတို့ပြောနေတဲ့ဟာတွေရှင်းတတ်မှာဖြစ်တယ်။တိုင်းပြည်ကောင်းကျိုးအတွက်မျက်နှာစာတစ်ခုဖြစ်နဲ့မီဒီယာရည်တည်ကြီးပြောမှာပဲဖြစ်ပါလား။ကျွန်တော်မြင်တာကတော့တော်ဆန်းစစ်ကြည့်လို့ကမီဒီယာ freedom ကိုတကယ်ပဲဒီလေးစားလိုက်နိုင်တယ်ဆိုတော့ Ministry of Information ဆိုတော့ပမာဆုံးအနေနဲ့ဖြတ်သိမ်းလိုက်တင်တယ်လို့ကျွန်တော်မြင်တယ်ပြီးတော့ Media Law တွေအဲမတရားပြုလုပ်ဖို့ချုပ်ချယ်ထားတဲ့ Law တွေ Internet နဲ့ပတ်သက်တဲ့ Law တွေ Broadcasting Media Law တွေအကုန်လုံးကိုပြန်လဲစစ်ပြီးတော့ပြည်သူတွေအကျိုးရှိမဲ့ Law တွေကိုပြန်ပြီးတော့ရေးပင်တင်ပြတင်တယ်လို့ထင်တယ
်ဆိုတော့စောစောကကျွန်တော်ပြောချင်တဲ့မိကုံကိုပြန်ကောက်ရရင်ဆောက်ကြော်ရင်ဘယ်လိုသဘောရပါလဲအဲ့ကိစ္စကိုဒီမိုကရေစီမရခင်ကလည်းဒီမိုကရေစီရမှရေးပါမပြောပါနဲ့ဆွေးပြောခဲ့တယ်အခုအချိန်ကြီးလည်းပဲအဲ့လိုပဲစောင့်နေရတယ်ဒီမိုကရေစီရလာရင်ကောအများအားဖိဖိမာမာညာညာတာလုံနေရအောင်မလားခင်ဗျာလွတ်လွတ်လပ်လပ်ဘယ်သူမျက်နှာမှမကြည့်ပဲရေးတဲ့မီဒီယာဖြစ်လာနိုင်မဲ့အလားတော်ဘယ်လိုရှိပါလဲ
ဒီမိုကရေစီရပြီဆိုရင်တော့ကျွန်တော်ကတော့ဘယ်သူမျက်နှာမှကြည့်ကြမလို့ပဲနဲ့ရေးလို့ရလိမ့်မယ်လို့ယုံကြည်ပါတယ်ဗျခုနကအကောင်ဆုံးပြောသွားတယ်လို့ပဲအစိုးရကတော့သူကဥပဒေအတိုင်းလုပ်တာလို့ပြောပါလိမ့်မယ်အဲ့ဒီမတရားတဲ့ဥပဒေတွေမှန်တယ်များတော့ NLD ကပြန်ပြင်ပြီးတော့မှဆွဲဖြတ်တင်တာပယ်ဖြတ်ဖို့လိုလိမ့်မယ်မဟုတ်လို့ရှိရင်တော့အဲ့ဒီစစ်ဆိုးရရေးသွားတဲ့ဥပဒေဟောင်းကြီးတွေနဲ့ဥပဒေတိုင်းလောက်တာပါဆိုရင်တော့အဲမီဒီယာသမားတွေဟာအရင်စစ်ဆိုးရလက်ထက်တုန်းကလိုပဲသ ထန်နေရဦးမှာပါပဲမီဒီယာလွတ်လပ်ခွင့်ဆိုတာလည်းမရှိပါဘူးဒီမိုကရေစီအစိုးရလို့လည်းကျွန်တော်အဲ့ဒီအစိုးရမျိုးကိုတော့မခေါ်ချင်ပါဘူးဗျ
ဟုတ်ကဲ့ကွန်ဆောပြောပါဦးခင်ဗျာကျွန်တော်တို့ကွန်ဆောဆိုပူကြုံခဲ့ရပါလိမ့်မယ်တရားဝတိကအတိုက်ခံမြမအေးလှုပ်ရှားသူဆိုတဲ့အကြောင်းကိုရှင်းလေပဲအခင်ဗျားတို့အေးရံပြီးဒီမိုကရေစီအမှအေးပါလားဒါတွေကိုဆိုတော့မကြခဏကြုံခဲ့ရတယ်ဟုတ်ကဲ့
ကျွန်တော်တို့ကြုံမှုပါတယ်အဲ့ဒီကြောင့်တခုတချို့ပြောနေပါလားချိန်ကန်တဲ့တော့မှာဒီလိုပါကျင်းပါအဲ့လိုမျိုးတဲ့ကြောင့်ဟို NCGUB လို့ခေါ်တဲ့ဒီပါရောက်အစိုးရကိစ္စတွေနောက်ပြီး ADS ရဲ့ကိစ္စတွေနေရာမှာဖြစ်ခဲ့တဲ့ဟလာကျတဲ့အဖွဲ့တွေရဲ့လူတက်မှုကိစ္စတွေ corruption ကိစ္စတွေကိုကျွန်တော်တို့အဲဒီကအပေါ်ကြီးဖြစ်နေသိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ချင်းချောက်မှုတွေခံရတာရှိပါတယ်။အဓိကသူတို့ပြောတဲ့ဟိုကတော့စင်ကြီးစင်လက်ကတော့ဟာလာဒီမျိုးကြီးရမှာရေးပါလားဆိုတာမျိုးဖြစ်ပါလား။ဆိုတော့ကျွန်တော်တို့ကတော့မဆောင်နိုင်ဘူး။ကျွန်တော်တို့မီဒီယာကျွန်တော်တို့ရဲ့ဟာဟိုလည်းကျွန်တော်တို့ expand တော့မှာဖြစ်တယ်ဆိုတော့ကံကြမ်းနေတော့ရေးရတာဖြစ်ပါအဲတောင်းတရေးရတာကျွန်တော်ရေးခဲ့တာအခုဒီနေ့ပြန်ကြည့်ရင်မှန်တာလေးရှိခဲ့တာတွေ့ရပါတယ်ကျွန်တော်တို့ဝမ်းသာပါတယ်တောင်းဆန်းစစ်ကြီးဆိုတာဆက်ပါတဲ့ခါမှာလည်းပြပြနေတက်ကနာတွေအများကြီးရှိမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီကုံတို့ပြီမှာမဟုတ်ပါဘူးကျွန်တော်တို့ရဲ့နဲ့ဆဲထုတ်ထားတာတောင်းဆန်းစစ်ကြီးဆိုတာမဟုတ်ပါဘူးဥသိမ်းရှင်ဆိုတာလည်းမဟုတ်ပါဘူးအာနာရှင်စီဆိုတာလည်းမဟုတ်ပါဘူးကျွန်တော်လည်းဆဲထုတ်ထားတာကျွန်တော်တို့စာရီဖတ်တယ်ဒီလိုလိုလိုဖြစ်ပါတယ်အဲ့တော့အဲ့ခါကျတော့ကိုယ်ကမှဖောင်းမဖြစ်ပေမဲ့စာချုပ်ကိုလိုက်လာပြီးတော့ပဲဒီလိုတိတိနေ information တွေကိုကျွန်တော်တို့ဆက်ပြောဝေဖန်ထောက်ပြပေးရမှာဖြစ်ပါအဲ့ဒါအောင်လည်းအစိုးရကနေပြီးတော့လေးစားလိုက်လာကိုလိုရလို့ပဲကျွန်တော်ပြောချင်ပါတယ
်ဆရာကိုကျော်မြင့်ခင်ဗျာမြန်မာနိုင်ငံမှာမီဒီယာသမားတော်တော်များများလည်းတကြွလှုပ်ရှားသူတွေနဲ့ line မကွဲဘူးလို့ထင်ပါတယ်။ဆရာပဲလို့သဘောရတယ်။ဒီတိုင်းဆက်သွားသင့်သလားဘယ်အချိန်မှ line ကွဲလာနိုင်တယ်လဲမကွဲသင့်ဘူးလားတကြွလှုပ်ရှားသူတွေနဲ့မီဒီယာသမား
line ကွဲသင့်ပါတယ်ကျွန်တော်အဲ့ဒီတကားကိုသင်တန်းနေမှာပြောတဲ့အတွက်ကြောင့်မလို့တချို့မကြည်မနက်ခါလာလဲရှိပါတယ် activist တွေနဲ့ journalist တွေနဲ့လည်းရောထွေးနေပါတယ် activist ကလည်းအလွယ်တကူ journalist ဝင်လုပ်လို့ရတယ်လို့ထင်နေတယ် journalist တွေလည်းတစ်ခါတလေ activist ဆွာလုပ်လိုက်တယ်အရောရောနှုတ်နှုတ်ဖြစ်နေတယ်ကျွန်တော်တို့ကအကုန်လုံး line ကြီးကွဲပြီးတော့ကို line ကိုလို့ကိုဖြောင်းမြောင်းမှန်မှန်ကိုလုပ်ပြီးလုပ်ထိုက်တာဘာလဲဆိုတော့ပြီးပြီးတော့လုံးဝမလုံးမြင်ပါလေ
။ကောင်းသောမိကြီးမရဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့တော့ဘယ်တော့ကျွန်တော်အဲ့ဒီ line ကွဲပြီးပြပြသားသားဖြစ်လာနိုင်မထင်ပါလေမြန်မာနိုင်ငံမီဒီယာလောကရဲ့အလားအလာ
။ကျွန်တော်ယူရမထင်နဲ့အဲ့ဒါနောက်နိုင်ငံတွေမှာဆိုရင်အစိုးရတွေကနေဒီမီဒီယာတွေကိုဒီလိုမျိုးဖြစ်လာအောင်အများကြီးကူညီထောက်ပံ့တာရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကတော့အခုချိန်ဒီအစိုးရတွေကမီဒီယာဖိနှိပ်ဖို့သူတို့ရဲ့ mouse piece ဖြစ်နေတယ်၊ display box ဖြစ်နေတယ်၊တုံးချဖို့အဝါရတဲ့ဒီရန်ရဆင်းတုံးချဖို့ပဲစူးစမ်းတွေ့ရတာတော့အဆန်းပြေလက်ထက်မှာဒါကိုပြင်ရဖို့လိုမယ်လို့ထင်ပါတယ်။တချို့နဲ့မှာပဲမီဒီယာပြင်ရမှာလေကတော့ professionalism လို့ခေါ်တာကြီးစားမဟုတ်ပါဘူး professional ဖြစ်ဖို့လိုတယ်အဲ့ဒါတော့ကျွန်တော်တို့အဲ့ခုသွားဖို့အတွက်ကိုကျွန်တော်တို့အများကြီးသွားလိမ့်မယ်အချိန်ထဲမှာပဲအဲ့ဒါမီဒီယာဆိုတာအသုံးချပြီးတော့ social media ဆိုတာအသုံးချပြီးအားလုံးခွဲထုတ်မယ်လက်နေကြီးအာနာကိုဆွံ့လို့ရဖို့ကြောက်လန့်နေတဲ့ဒီကဘုကေကစပြင်းနေရတယ်အများကြီးရှိပါတယ်ဒါတွေလို့ကျွန်တော်တို့ကသတိထားဖို့လိုပါတယ်။အဲဒါကြောင့်ကျွန်တော်မြင်တာတော့ဒီမှာဒီမိုကရေစီရမယ်ဆိုတာကျွန်တော်မယုံကြည်ပါဘူး။ဒါပေမဲ့လုံလောက်ခွင့်အတိုင်းအတာတစ်ခုပို့ရှိလာမယ်။မီဒီယာသမားတွေအနေနဲ့ပေါ်ဆန်းစစ်စစ်ပြက်လာမယ်အစိုးရလက်ထက်မှာပို့ပြီးတော့လွတ်လပ်လုံခြုံစွာနဲ့ပြည်တွေကိုပြည်ပေါ်ကစီနိုင်ရင်းရဖို့တော့လို့မယ်လို့ကျွန်တော်ပြောချင်ပါတ
ယ်။နောက်ဆုံးတူတူလေးတခွန်းစီမေးချင်ပါတယ်။အဲဒါကတော့မကြခင်အနာလွှဲပြီးတဲ့နောက်မှာအပြောင်းလဲလုပ်ကြရမယ်လက်ရှိပြန်ကြရေးဝန်ကြီးဌာနရဲ့ legacyသူတို့ကဘာများအကောင်းကျိုးပြုခဲ့ပြီးတော့ဘာများတိုင်းပြည်အတွက်လို့မီဒီယာလမ်းကြောင်းအတွက်သူတို့ထားခဲ့တဲ့အမွေအနှစ်ပေါ့ဗျာအဲဒီမြန်မာနိုင်ငံမီဒီယာလောကအတွက်ဘာရှိမယ်ထင်ပါလဲဆောက်ကြွမြင့်တူတူလေးပြောပါခင်ဗျာ
တူတူလေးပြောရင်ဘာမှမရှိပါဘူးဗျာအများအားဖြင့်တော့ကျွန်တော်တို့ဥပဒေတွေသူတို့ထဲကနေတော့ဖတ်ရတော့လွဲပြီးတော့ကျန်တာကတော့စိတ်ညစ်ရတာပဲရှိပါတယ်ဘာမှပြန်ကြိမ်းဝင်ထားတာကထုတ်လွှင့်တဲ့ TV Radio သတင်းစာဘယ်မှာမှကျွန်တော်တို့ပြည်သူလူထုကလက်ခံသဘောကျတာမျိုးမရှိခဲ့ပါဘူ
းဟုတ်ကဲ့ပေါင်းစော်ရဲ့မှတ်ချက်ပေးပါခင
်ဗျဟုတ်ကဲ့အဲ့ဒီတော့မရှိပါဘူးတပြင်းမရှိပါဘူးတပြင်းမှာမြမအနေနဲ့ချင်းမုံတို့ကို privatization လုပ်လိုက်တယ်ပြီးတော့အရင်တော့ပြည်သူတွေတန်ခဲ့တဲ့သတင်းစာတွေအချင်းနဲ့ပြန်ထုတ်ဖို့ကတော့အဲ့ဒီဆိုတော့လုပ်တယ် MOI ဆိုတဲ့ Ministry of Information ဒီတကယ်ကြတော့အရင်စီဆိုတော့အခုလက်ရှိဆိုတော့ mouse ဖြစ်နေပဲလုပ်ခဲ့တာပဲရှိတယ်ဒါပေမဲ့ပြင်းနေလွတ်လပ်မှုမှာတော့ဒီမီဒီယာကိုကောင်းကောင်းတင်ချတာလည်းဆိုရှိတယ်ဆိုတော့ကျွန်တော်ပြောချင်ပါတော့ပါ
ဒါကတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ဒေါက်တာပူပူမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ဒီမှာယုံကြည်ရာကတော့လူတူတယောက်ဟာကိုယ့်ရဲ့ရင်းမှန်းချက်ပန်းနိုင်ကိုရောက်ပြီးတော့အောင်မြင်မှုတွေရဖို့အတွက်ဆိုလို့ရှိရင်ကံညာဝိရိယသုံးခုလုံးစုံတော့မှအောင်မြင်နိုင်တယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့ကျမတို့တွေကလူရည်လို့ဖြစ်လာပြီးခင်ဗျားကကိုယ့်ရဲ့ဘဝရည်ရည်ဖို့အတွက်ကိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဆင်ပြေအောင်မြင်ခဲ့ရတဲ့အချိန်တွေရှိတယ်လို့မျိုးပဲအဆင်မပြေတဲ့နဲ့အရှုံးနဲ့ကြုံရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။ဒီမှာချက်တန်းခဲ့တဲ့ကိုယ့်ရဲ့ဘဝဒီကြောင့်ရိုးချိခံပြီးတော့ကျန်တုံးသက်စီရလို့ရှိရင်တော့ဒီကံညာဝရိယသုံးခုလုံးရဲ့အရေးပါမှုကိုသတိထားမိပါတယ်။ဘာကြောင့်လဲဆိုတော့အခုကိစ္စတွေမှာကိုကရန်ကိုကြိုးစားအထုတ်ပြီးတော့လုပ်ခဲ့ပါရဲ့နဲ့အဆုံးသတ်ကြတဲ့အခါမှာဒီဓာတ်တွေမအောင်မြင်တာတွေကြုံရတာမျိုးရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ကိုကညာအားတွေဝရိယအားတွေကိုအတိအဝါလိုက်ထုတ်ထားပြီးမဲ့လေကိုရဲ့ကံကျိုးပေးနဲ့မတိုက်ဆိုင်သေးလို့ပါဒီနေရာမှာစပါးနာတဲ့သဘောပေါက်တာတော့ကံဆိုတာကကိုယ့်ရဲ့အတိတ်ပစ္စုပန်သူကတည်းကတော့အကျိုးပေးကံနေပါဉာဏ်ဆိုတာကတော့ကိုယ့်ရဲ့အတိတ်ဉာဏ်ရှိမှုဝိရိယကတော့ကြောက်တာကိုအထောက်ကျူကမှုတွေပါဒီသုံးခုလုံးပြည့်စုံတော့မှဒါကိစ္စတွေကအခုဖြစ်နေတဲ့အတိုင်းပဲပြင်းပြအောင်မြင်လာတာပါပါလို့ဆိုလူတွေကမွေးလာကလေးကတူနဲ့တူကမတူညီကြပါဘူးမတူညီကြမှုတွေလည်းမွေးဖွားလာကြပါတယ်။ဥပမာအနေနဲ့ဆိုရင်ညီတူနေတဲ့လူတွေကိုတူနေတဲ့ကိစ္စတစ်ခုကိုအလုပ်တစ်ခုကိုဆောင်ရွက်ခိုင်းရင်တောင်မှကြားလာတဲ့အဖြေကတော့ကွဲပြားမှုရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ဒီလူနှစ်ဦးရဲ့ဝိညာဉ်ဆိုင်ထုံးမှုတွေမတူညီကြတဲ့အပြင်သူတို့တွေရဲ့ကုသိုလ်ကံကြိုးပမ်းရတဲ့တူညီမှုရှိကြလို့ပါ။ဒီကွာအထင်ကတော့လူတယောက်မှာအထောက်ခံကောင်းပေးနိုင်တဲ့ပတ်ဝန်းကျင်ရှိခဲ့ရင်အခါခါအရာရာအဆင်ပြေတိုးတက်အောင်မြင်တယ်လို့ယူဆကြပါတယ်။ဒါပေမဲ့လည်းကိုယ့်ရဲ့အကံအကျိုးပေးကောင်းပြီးတော့အထောက်ခံကောင်းပေးနိုင်တဲ့ပတ်ဝန်းကျင်မှာကြီးခွင့်ရလာပြီမဲ့လေကိုယ်ကိုယ်တိုင်ကဉာဏ်အားတွေဝိရိယအားတွေစိုက်ထုတ်မှုမရှိဘူးဆိုလို့ရှိရင်တော့လေအောင်မြင်တဲ့လူဆိုပြီးဖြစ်လာမှာမဟုတ်ပါဘူး။ဥပမာအနေနဲ့ဆိုရင်ကွန်ပျူတာတိုင်းပြည်ကြီးရလူတွေကိုပဲကြည့်ပါ။ဟိုအောင်မြင်ပြီးသွားတဲ့လူတွေအရှိနေတယ်လို့ပြောပဲအင်ဂျင်နီယာလေးတွေအများကြီးရှိနေပါတယ်။ဒါဟာသူတို့တွေတဦးတယောက်ချင်းနေရဲ့ဉာဏ်လေးဝိရိယလေးကွာခြားမှုရှိတာအပြင်ကိုအခြေအနေကွာခြားမှုရှိတဲ့အတွက်ကြောင့်မို့လို့အခြေအနေတွေကလည်းမတူဘဲနဲ့ကွဲပြားခံနေကြတာပါ။နောက်ဥပမာတစ်ခုအနေနဲ့ဆိုရင်လူတဦးတယောက်ကိုနှုတ်ဆောင်ပါခြင်းနဲ့ဘယ်သူမှစုခွင့်ပြုကြမှာပါ။ဒါမျိုးခွင့်ပြုရလို့အဲ့လူကအလုံးကိုင်းလေးများအစဉ်ပြေသွားကြရဆိုရင်ညာသွားဖြစ်ရတော့အော်ငါနှုတ်ဆောင်မှခြင်းနဲ့ကူညီလို့သူကလို့အစဉ်ပြေသွားတယ်လို့ယူဆကြပါတယ်။ဒါပေမဲ့လည်းဒီကိစ္စတွေမှာလည်းကာယကံစဉ်ကိုယ်တိုင်ကဝရိယကျိုးစားအထုံးမှုလေးသူရဲ့ညာဆိုင်ညာစားတွေပပါမင်းနဲ့တော့သူအလုံးမရနိုင်ပါဘူး။ဒါလို့ယုံကြည်မှုတွေကဖြစ်လာတာတော့ဒီမှာအခုကိုယ်သေးရဲ့စိတ်ကြုံလေးကြုံတွေ့မှုတွေကိုအခြေခံပြီးတော့ဒီကတိမှုတွေအရာတူတရားဟာလူတူတရားဟာကံညာဝရိယသုံးခုလုံးပြည့်စုံတော့မှအောင်မြင်တဲ့ဘဝကိုရောက်တယ်လို့ပြောပြနေပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အပတ်စဉ်ထုတ်လွှင့်နေကြသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အများပြားကိုပြောင်းကြကြချိုးဖောက်ပြီးမကြသေးခင်ကပဲတားမြစ်ထားတဲ့ပက်ထိန်တပ်ဒုံးလက်နဲ့စစ်တပ်မှုတွေစတင်ခဲ့တာကိုအမေရိကန်တဲ့တကွာကမ္ဘာနိုင်ငံအသီးသီးကပြစ်တင်ရှုတ်ချလိုက်ကြပါတယ် ဖေဖော်ဝါရီလ9ရက်နေ့ကစတင်ခဲ့တဲ့ဒီလှုပ်ရမ်းတိုင်ခင်ဇန်နဝါရီလ6ရက်နေ့ကလည်းမြောက်ကိုရီးယားဟာနိုင်ငံတကာလိုက်နာရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးကြီးမားတဲ့နျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်ခဲ့ပါသေးတယ်။ဒီစမ်းသပ်မှုဟာ2006ခုနှစ်ကစလို့စရုပ်ထမြောက်စမ်းသပ်မှုဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာအရေးပေါ်ဆွေးနွေးပွဲပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားကအခုလိုဒုံးရင်တွေပြစ်လွတ်ခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးဒီကိစ္စအပေါ်တုံ့ပြန်တဲ့အနေနဲ့လုံခြုံရေးကောင်စီကထိရောက်တဲ့ဆုံးဖြတ်ချက်အစ်စ်တွေချမှတ်မှဖြစ်ကြောင်းကြေညာခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဆမတာပါဝါကလုံခြုံရေးကောင်စီကတိကျပြတ်သားတဲ့အရေးယူမှုကိုချက်ချင်းဆောင်ရွက်ရမယ်ဆိုတာရှင်းပါတယ်လို့ပြောပါတယ်ဒီလိုစတ်တပ်မှုတစ်ခုချင်းစီကနေမြောက်ကိုရီးယားဟာသူ့ရဲ့ရည်မှန်းချက်ဖြစ်တဲ့နိုင်ငံတကာမှာနျူကလ িয়ার ပယ်ထိန်သတ်ဒုံးလက်နဲ့တပ်ဆင်မှုထိတ်ဆုံးကရောက်ဖို့အဆင့်ကိုပိုးပြီးတော့နီးကပ်လာပါလိမ့်မယ်။ဒီလိုအဖြစ်မျိုးကိုကျမတို့အနေနဲ့ခွင့်မပြုနိုင်ခွင့်ပြုလို့ရမှာလည်းမဟုတ်ပါဘူး။အခုလိုရန်စမှုတစ်ခုချင်းတရားနည်းလမ်းမကျတဲ့ဆောင်ရွက်မှုတစ်ခုချင်းစီအတွက်ထိုက်တဲ့နဲ့တုံ့ပြန်မှုတွေလိုပါတယ်။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်တွေဆောင်ရွက်ချက်တွေကြောင့်ကျမတို့ဘက်ကလည်းလုံခြုံရေးကောင်စီကနေပြင်ထန်တဲ့အရေးယူဆောင်ရွက်မှုတွေကိုသေသေချာချာသတ်မှတ်ပြဋ္ဌာန်းရပါလိမ့်မယ်လို့သူကပြောသွားခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြောက်ကိုရီးယားကဒုံးလက်နဲ့စမ်းသပ်မှုဟာကိုရီးယားကျွန်းဆွယ်ကိုသာမကဒေသရင်းနိုင်ငံတွေပြင်အမေရိကန်ကိုပါချိန်ချမှုဖြစ်တယ်လို့မှတ်ချက်ပြုပြောပါတယ်။ဒါအပြင်တောင်ကိုရီးယားနဲ့ဂျပန်အပါအဝင်ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံတွေအားလုံးကိုကာကွယ်ပေးသွားဖို့ဆိုတာဟာအမေရိကန်ရဲ့တမနီလိုခိုင်မာတဲ့တနိဋ္ဌာန်လေးဖြစ်ပါတယ်လို့ထက်လောင်းအာမခံပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့စီမံကိန်းအန်ဒီယယ်ကိုတုံ့ပြန်ဖို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဟာ The Third လို့ခေါ်တဲ့ဒုံးလက်နဲ့အစ်မြင့်ကာကွယ်ရေးစနစ်တွေကိုတောင်ကိုရီးယားနိုင်ငံမှာတပ်ဖြန့်ချထားပြီးတရားဝင်ညှိနှိုင်းဆွေးနွေးမှုတွေစတင်ဖို့ဆုံးဖြတ်ချက်တရားချမှတ်ခဲ့ကြပါတယ်။ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဖီတာခုတ်က The Third စနစ်ကိုတည်ဆောက်နေတာဟာမြောက်ကိုရီးယားရဲ့အန်ဒီယယ်ရှိတဲ့အပြုမှုတွေကိုကာကွယ်ဖို့သာရည်ရွယ်တာဖြစ်တဲ့အကြောင်းပြောပါတယ်။Third နဲ့အပေါ်မှာမြောက်ကိုရီးယားဘက်ကတုံ့ပြန်လာနိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းတဲ့အခါမှာတော့ Mr. Cook ကတကယ်လို့မြောက်ကိုရီးယားနိုင်ငံသားတွေသာဒီကိစ္စကိုစိုးရိမ်ပူပန်ကြမယ်ဆိုရင်သူတို့အနေနဲ့အလွယ်တကူဖြေရှင်းလို့ရပါတယ်။ဒါကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာခြင်းအပြင်မြောက်ကိုရီးယားနိုင်ငံဟာကမ္ဘာအလယ်မှာအသစ်တစ်ဖန်ပြန်ဆနိုင်တဲ့အခွင့်အကောင်းတရပါပဲလို့ပြောသွားခဲ့ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ပါတယ်။ VOA မြန်မာပိုင်းရဲ့ကြားသားရင်းနေမနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြားရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါလိမ့်မယ်။
အာရှတိုက်ရဲ့အစင်ရဲ့စုံနဲ့အချမ်းသာဆုံးနိုင်ငံအနေနဲ့လူရည်ရဲ့စီးရင်တွေကိုနှစ်စဉ်ထုတ်ပြန်လေးရှိတဲ့အေရှာရန်ကင်းအင်တာနက်ဆာမျက်နှာကနေ2015ခုနှစ်အာရှတိုက်ရဲ့အစင်ရဲ့စုံ15နိုင်ငံစီးရင်ကိုထုတ်ပြန်ရမှာမြန်မာနိုင်ငံကနံပါတ်1နေရာမှာရှိနေပါတယ်။နိုင်ငံလိုက်လူတူးချင်းစီရဲ့တနစ်စာဝန်ငွေတွေပေါ်အခြေခံပြီးတွက်ထားတဲ့ဒီစီးရင်ရမြန်မာနိုင်ငံလူတူးချင်းစီရဲ့တနစ်စာဝန်ငွေဟာအမေရိကန်ဒေါ်လာ1912ဒေါ်လာရှိတယ်လို့ဖော်ပြထားပါတယ်။FIFA ကမ္ဘာ့ဘောလုံးအဖွဲ့ချုပ်ဟာနာမည်ပြည့်နေတဲ့ FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာနေရာမှာအစားထိုးမဲ့ဥက္ကဋ္ဌသစ်ရွေးကောက်ပွဲကိုလာမယ့်တောက်ကြနေ့မှာပြုလုပ်သွားမှာဖြစ်ပြီးအကျင့်ပြတ်ချဆမှုတွေနဲ့အဆိုးအဝါဆုံးနာမည်ပြည့်ခဲ့တဲ့အဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာကိုပြန်ဆယ်နိုင်ရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မဲ့အစီအစဉ်အတွက်လဲမဲပေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဥက္ကဋ္ဌသစ်ရွေးချယ်မှုကိုရက်ရွှေ့ဆိုင်ဖို့ဝင်ရောက်ရွေးခံတဲ့ကိုယ်စားလှယ်တဦးကကြိုးစားခဲ့ပေမဲ့သူ့ရဲ့တောင်းဆိုချက်ကို FIFA ကပယ်ချလိုက်ပြီး Extraordinary Congress လို့ခေါ်တဲ့အထူးညီလာခံကိုဇူရီမြို့မှာကျင်းပဖို့စီစဉ်လိုက်တာပါ။ FIFA ဖွဲ့ရဲ့ထိတ်တန့်အရာရှိတွေရဲ့တက်တန်းကိုကန့်တတာနဲ့သူတို့ဝင်ငွေဘယ်လောက်ရှိတယ်ဆိုတာကိုထုတ်ဖော်ပြောဆိုရမယ့်အချက်တွေပါဝင်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မဲ့အဆိုပြုချက်တွေကိုအဖွဲ့ဝင်တွေအနေနဲ့အတည်ပြုပေးဖို့ FIFA ကတောင်းဆိုထားပါတယ်။ဒါစင်ပေါင်းများစွာသော FIFA အရာရှိတွေအပေါ်အကျင့်ပြတ်ချဆမှုတွေနဲ့အမေရိကန်ပြည်ထောင်စုကတရားစွဲဆိုခဲ့ပြီးဆွစ်ဇာလန်ကလည်းရာဇဝတ်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာအခုလိုပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုဖြစ်ပေါ်လာတာပါ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကြီးညာသွားတာဖြစ်ပါတယ်။အခုမှနဲ့စီစဉ်ထုတ်လုပ်ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.